Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ22ရက်ဗိုလ်ရုနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ1925/32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်မှာဆုလိုက်ပြုံးလဲပြစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့သမ္မတတော်နဲ့ Trinity နဲ့တွေ့ဆုံမှုရှိနေပါတယ်ရခိုင်ပြည်နယ်မှာလူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနိုင်အောင်ကြိုးပမ်းမှုပြေရှာလွတ်တော်အမတ်တရားရောကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
โอเคครับครับบังกลาเทศမြန်မာနှစ်နိုင်ငံနေကြလူနေထိုင်ခွင့်မရှိတဲ့ကျွန်းပေါ်မှာခိုးလုံနေကြတဲ့ရိညာဒုက္ခသည်တွေဌာနီပြန်နိုင်ရေးပူးပေါင်းဆောင်ရွက်ဖို့နှစ်ဖက်နိုင်ငံတို့ကသဘောတူကြပါတယ်ဒါပေမဲ
့ရှီမန်တမတ်ရဲ့ဟွန်မီလ်တီရစ်ဒေလွန်ဒင်းတင်းဆာဆူလတီဆိုင်ဒါဟတ်တူဖာရာဒီဖူစကူဂျီ
ဘယ်လိုဆိုရင်စိတ်ရှိနေတယ်လဲဆိုတာကိုကျွန်းပေါ်ကဒုက္ခသည်တူပြောသွားတာပါဒီအကြောင်းနဲ့တူရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့ရုံးထုတ်တဲ့အချိန်နေအမျိုးသားရေးဆရာတော်ဦးပါမောခကိုထောင်နှံ3လချမှတ်လိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံကကွန်ပျူတာထူးချွန်ကျောင်းသားတွေရဲ့ပြိုင်ပွဲအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရအောင်ပါပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဆူလိုက်ပြုံးလိုက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နစ်နာခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့သမ္မတတော်နဲ့ Trinity နဲ့တွေ့ဆုံပြီးခန်းစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများတည်ချေစင်နိုင်တဲ့လက်နက်ဖြင့်တနက်တွေမှာပြောင်းလဲတက်စင်နိုင်တဲ့ကိရိယာတွေကိုတားမြစ်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာသီကိုပုံမတင်းတင်းကျပ်ကျပ်စစ်ဆေးဖို့လဲသမ္မတကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။ဒီကနေ့သမ္မတနဲ့တွေ့ဆုံမဲ့သူတွေထဲမှာတော့ကျောင်းသားအတူရဲ့ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ Florida ပြည်နယ် Parkland မြို့ကMajority Stoneman Douglas တက်တန်းကျောင်းကကျောင်းသားတချို့လည်းပါဝင်မှာဖြစ်ပါတယ်။ပနက်ကင်ဆောင်ခွင့်ထင်းချုပ်ရေးကျောင်းသားတရားကျော်ကလည်းဒီကနေ့မှာပဲပြည်내မြို့တော်မှာဆန္ဒပြကိုစီစဉ်ထားပါတယ်။သမ္မတ Trump ကတော့ Florida တက်တန်းကျောင်းပြစ်ခတ်မှုဟာအစုလိုက်ပြုံးလိုက်တပြက်ခဲ့တဲ့မိစ္ဆာလုပ်ရဖြစ်မနေ့တုန်းကပဲမှတ်ချက်ပြီးပြောဆိုခဲ့တယ်လို့နောက်ကျောင်းရာသီစစ်ဆင်မှုတွေတင်းကျပ်ရေး Republican နဲ့ Democrat နှစ်ဖက်စလုံးကအာရုံစိုက်ကြဖို့လည်း Twitter လူမှုကွန်ရက်ကနေပြောဆိုထားကြတာပါ။ပြကမှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်အကျယ်တွင်မှတ်ချက်ပေးပြောဆိုရမှာစာတင်ကျောင်းတွေဘေးကင်းလုံခြုံရေးဟာအစိုးရအတွက်ဦးစားပေးလို့ရဖြစ်ကြောင်းပြောဆိုခဲ့သလိုရှစ်သတင်းပတ်တဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွဲဆုံဆွေးနွေးမှာဖြစ်ကြောင်းလည်းကြေညာခဲ့ပါတယ်ဖြစ်ပြခဲ့တာတွေပေါ်တုံ့တက်နေပြီးအဖြစ်ရှာဖို့ကြိုးစားပန်းစားဆောင်ရွက်နေတဲ့အကြောင်းလည်းအင်ပြူရောအခမ်းအနားတွင်လုံခြုံရေးတပ်ဖွဲ့အနေနဲ့အရေးပေါ်ခေစေးဝန်ထမ်းတွေကိုသမ္မတထရန့်ကပြောဆိုခဲ့တာပါလက်နက်ထိန်းချုပ်ရေးသမ္မတရဲ့အဆိုပြုချက်ထဲမှာတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းလူပေါင်း58ယောက်သေဆုံးပြီး852ယောက်ဒဏ်ရာရရှိခဲ့တဲ့ Nevada ပြည်နယ် Las Vegas မြို့ကဖြစ်ခဲ့မှုမှာတနက်သမားအုံပြုခဲ့တဲ့ Bump Stocks လို့ခေါ်တဲ့စက်တက်ပြည်နယ်အောင်တနက်မှာတက်စင်နိုင်တဲ့ကိရိယာကိုတားမြစ်ဖို့လည်းပါဝင်ပါတယ်
အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာလူပေါင်း18ဦးသေခဲ့ရတဲ့ဒီကြောင်းတွင်ပြစ်ခတ်မှုအပြီးတနက်ထိန်းချုပ်မှုချမှတ်ရေးအတွက်ဆက်ဆန္ဒပြတောင်းဆိုဖို့ဒီကြောင်းကကျောင်းသူကျောင်းသားတွေပြင်ဆင်နေကြပါတယ်ပြည်ခဲ့တဲ့ဘက်ကဒီပြည်နယ်တောင်ပိုင်းပတ်ကလန်မြို့ထက်တန်းကျောင်းမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုအပြီးမှာရှားနဲ့ချီတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဖလော်ရီဒါပြည်နယ်မြို့တော်ကပါလီမန်ဆော်ဥကိုချီတက်ကြပြီးဒီတနက်ထိန်းချုပ်မှုဥပဒေတွေချမှတ်ပေးဖို့လွှတ်တော်အမတ်တွေကိုတောင်းဆိုဆန္ဒပြကြမှာပါဆေဂျောတရွေတနသမားတူပြစ်ခတ်မှုကြောင့်အမေရိကန်သမိုင်းမှာလူအများဆုံးတည်ခဲ့ရတဲ့ပြစ်မှုတွေထဲကတစ်ခုအဖြစ်ကြုံခဲ့ရတဲ့ Majority Stoneman Douglas တဲ့တန်းကျောင်းကကျောင်းသူကျောင်းသားတရားကျော်အနေနဲ့ပြည်နယ်မြို့တော် Tallahassee ကိုဘတ်ကားတွေနဲ့သွားပြီးဒီနေ့လွှတ်တော်ရှေ့မှာဆန္ဒပြကပြည်နယ်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံဆွေးနွေးကြမှာပါဒီဆန္ဒပြမဲ့ကျောင်းသူတူဖြစ်တဲ့ Ariana Otika ကဒီပြစ်ခတ်မှုမှာအဓိကခံစားခဲ့ရတာကသူတို့ကျောင်းသူကျောင်းသားတွေပဲဖြစ်တဲ့ယင်းနှစ်ကြွယ်ဝရာဒီဖြစ်စဉ်ကြီးတစ်ခုလုံးကိုသူတို့ကိုယ်တိုင်မျက်ဝါးထင်ထင်ကြုံတွေ့ခံစားခဲ့ရတယ်။တစ်ချိန်မှာခေါင်းဆောင်ဖြစ်လာကြမဲ့ကျောင်းသူကျောင်းသားတွေကိုအခုလိုထိခိုက်ခံစားလိုက်ရတာကစိတ်နာစရာကောင်းတယ်လို့ပြောလိုက်ပါတယ်။တချို့ကျောင်းသူကျောင်းသားတွေအနေနဲ့လည်းမနေ့ကပြည်နယ်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီအမတ်တွေဆိုပြတဲ့မောင်းဖြေသနက်ထင်းချုပ်ရည်မှုချမ်းကိုအာဏာရ Republican ပါတီအမတ်တွေကအများစုမဲနဲ့ပယ်ချပြီးမှတော့ကလည်းမချေမနှက်ဆန္ဒပြခဲ့ကြပါသေးတယ်။ဒီမနေ့ကဆန္ဒပြပွဲမှာပါခဲ့တဲ့နောက်ကျောင်းသူ Lizzie Eaton ကလည်းလွှတ်တော်အမတ်တွေအနေနဲ့အခုလိုမဲခွဲပယ်ချလိုက်တာကြောင့်တကယ့်ကိုနှလုံးကြေကွဲစိတ်ထိခဲ့ရတယ်။ဒါပေမဲ့သူတို့ဆန္ဒပြတာကိုတော့ရပ်မှာမဟုတ်ဘူး။သူတို့ယုံကြည်တာအတွက်ဆက်တိုက်ပွဲဝင်သွားမယ်လို့နာနာချီချီပြောခဲ့ပါတယ်ခင်ဗျ။
မေရိကန်ဒုသမရမိုက်ပင်စာဒီလာဇမိုက်မှာတော့မြောက်ကိုရီးယားဆိုတာတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့စီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကစီစဉ်ကိုအချိန်ကပ်ပြီးမှဖျက်ခဲ့တဲ့အကြောင်းအမေရိကန်ဆိုတာတာဝန်ရှိသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်းမြို့ကစောအစီအိုလံပစ်အားကစားဖွံ့ဖွဲအခမ်းအနားကျင်းပပြီးနောက်တရက်ဖေဖော်ဝါရီ10ရက်နေ့မှာပဲတောင်ကိုရီးယားမှာရောက်နေတဲ့အမေရိကန်ဒုသမရဟာဖွံ့ဖွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြောက်ကိုရီးယားအားကစားဖွဲ့ကိုဦးဆောင်လာသူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ရဲ့ညီမကင်ယိုဂျွန်သမရကင်ယုံနန်တို့နဲ့အမေရိကန်ဒုသမရတွေ့ဆုံမှုစီစဉ်ခဲ့တာပါ။တောင်ကိုရီးယားသမရအင်ဒိုမှာတွေ့ဆုံမှုစီစဉ်ထားခဲ့တဲ့အကြောင်းလဲဝါရှင်တန်ပို့စ်သတင်းစာကဖော်ပြပါရယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့ပက်ထင်တန်မစ်ဆိုင်းတို့နဲ့နျူကလ িয়ার စီစဉ်တွေကိုမြောက်ကိုရီးယားကဆွတ်လွတ်နိုင်မဲ့အခွင့်အလမ်းတစ်ရပ်ကိုအမေရိကန်ဒုသမရကအပြန်ခီးမှတည်ဆောင်လာဖို့အစဉ်သင့်ရှိနေခဲ့ကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါရယ်။ဒါပေမဲ့လည်းမြောက်ကိုရီးယားတာဝန်ရှိသူတွေဘက်ကနောက်ဆုံးကြေညာမှအစီအစဉ်ကိုဖျက်ခဲ့တာကြောင့်ခွင့်လန်းကောင်းတည့်ရလက်လို့ဆုံးရှုံးရတဲ့အတွက်ဝန်ထဲကြောင့်လည်းပြောဆိုခဲ့တာပါ။ဒုသမရရဲ့ခီးစဉ်မတိုင်မီမှာတော့တော့မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မဲ့အလားအလာပေါ်အမေရိကန်ဆိုရကမျှော်လင့်ချက်တော့သိပ်မထားခဲ့ပါဘူး။ဒါပေမဲ့လည်းဒုသမရကိုရီးယားကျွန်းဆွယ်မှာရောက်နေစဉ်တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းမြောက်ကိုရီးယားရဲ့သဘောထားကိုအမေရိကန်ဘုတ်ထောက်လိုင်းရေးအေဂျင်စီ CIA ကလက်ခံရရှိပြီးနောက်မှာပဲတွေ့ဆုံမှုစီစဉ်ခဲ့တာဖြစ်ကြောင်းလည်းအင်ပီရိုအကြီးအကဲရှိသူကိုကိုကာပီဝါရှင်တန်ပို့စ်တင်းစာကဖော်ပြခဲ့ပါတယ်။
တရုတ်နိုင်ငံအနေနဲ့ကုလသမဂ္ဂရဲ့စီးပွားရေးတံခါးပိတ်ဆို့ထားမှုကိုချုပ်ဖောက်ပြီးမြောက်ကိုရီးယားသင်္ဘောတွေကိုကုန်တင်တစ်တာတွေလွှဲပြောင်းပေးခဲ့တယ်လို့ဂျပန်နိုင်ငံဘက်ကဆက်ဆွဲလိုက်ပါတယ်။မြောက်ကိုရီးယားအလံလွှင့်ထူထားတဲ့ယူဂျွန်2ကုန်တင်သင်္ဘောကြီးနာကိုတရုတ်နိုင်ငံမှတ်သားပါတဲ့ရေနံတင်သင်္ဘောငယ်တစ်စီးကဘေးချင်းကပ်ပြီးအခုလိုလွှဲပြောင်းပေးထည့်ခဲ့တာကိုအရှေ့တရုတ်ပင်လယ်ထဲမှာဂျပန်စစ်တပ်ထောက်လှမ်းရေးကမျက်ဝါးထင်ထင်မြင်လိုက်ရတယ်လို့ထုတ်ပြောလိုက်ပါတယ်။တရုတ်နိုင်ငံရှန်ဟိုင်းမြို့ကနေမိုင်155အကျော်ကွာဒီအရှိတရုတ်ပင်လယ်ထဲမှာတောက်ချာနေတော့ကမင်းနင်း DU078 တရုတ်အမှတ်သားသင်္ဘောရှေ့ပိုင်းမှာပါတဲ့ဘယ်နိုင်ငံပိုင်မန်းပြောမရသေးတဲ့သင်္ဘောနဲ့မြောက်ကိုရီးယားသင်္ဘောကြီးကိုဘေးကျင်းရှင်ပြီးဂျပန်စစ်ထောက်လိုင်းရဲ့လေယာဉ်နဲ့တွဲပြီးလိုက်တဲ့သင်္ဘောကနေအခုလိုလှမ်းတွေ့လိုက်တာလို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြောလိုက်တာပါ။ဒီတရုတ်အမှတ်သားကိုဘာသာပြန်လိုက်ရင်တော့တရုတ်နိုင်ငံပင်လယ်ကမ်းဆက်ရှိဖူဂျန်ပြည်နယ်နင်းဒီမြို့ကရေနံတင်သင်္ဘောလို့အတိတ်ပဲထွက်တယ်လို့ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဆိုပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကဆက်ပြီးအခုလိုတွေ့ရှိမှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုလည်းသတင်းပို့ထားပြီးအခုလိုတွေ့လိုက်တာကဒီနှစ်ထဲမှာဆိုရင်3ကြိမ်ရှိသွားပြီလို့ဆိုပါရယ်ခင်ဗျာ
။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တမ်းမြန်မာပိုင်းစီစဉ်ရဲ့ပေါ်ထူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ကတကြောပြန်ပရိပကတ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနေအောင်ဗြိတိန်ဆွေရကဥဆောင်ကြိုးပမ်းမှုပရိရှတ်လွတ်တော်အမတ်တရားကျော်ကတောင်းဆိုလိုက်ပါတယ်။မြန်မာတပ်မတော်ကာဝဲဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကို ICC မှာဆစ်ဆဲဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကဆုံးဖြတ်နိုင်အောင်ဥရောပတပ်မတော် EU ဖွဲ့ဝင်တွေကိုစီးရုံးမှုလည်းတိုက်တွန်းထားတဲ့စာဆောင်ကိုတော့ဗြိတိန်နိုင်ငံရေးပါတီပေါင်းစုံကလွှတ်တော်အမှတ်102ယောက်ကလက်မှတ်ရေးထိုးကြတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းကလွန်ကျွေးကင်းစခန်းတွေကိုစီးနှင်တက်ခတ်ခဲ့တဲ့ ARS ဆွေးအုပ်စုကိုမြန်မာလွန်ကျွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားပါတယ်။စစ်စင်ရေးကြောင်းအင်းနီဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြရတဲ့ရွေးငန်းကြာဒုက္ခတွေ6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားတာပါ။မြန်မာစစ်တပ်ကတော့နိုင်ငံတကာဆွဆွဲနေသလိုလူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းငြင်းဆန်ထားပြီးအရသာတချို့တပ်ဖြတ်မှုလို့လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတပ်ဖွဲ့ဝင်တချို့ကိုလည်းအရေးယူခဲ့ပါတယ်။ပရိရှတ်လွှတ်တော်အမတ်တရဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတန်တမာရေးအရာဥဆောင်ကြိုးပမ်းခဲ့တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကကြေညာချက်ထုတ်ပြန်နိုင်တဲ့အထိရလဒ်တွေထွက်ပေါ်ခဲ့သလိုပရိရှတ်စတာလင်ပေါင်59သန်းအကူအညီထောက်ပံ့နေပေးခဲ့တဲ့အပေါ်ကြိုးစားကြောင်းလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းလုံခြုံရေးကောင်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လှလှရှူထားဆဲဖြစ်တဲ့အတွက်နောက်တစ်ဆင့်တက်ဖို့လိုအပ်နေကြောင်းနဲ့လုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံအရေးကို ICC ထံလွှတ်ပေးဖို့အချင်းတမီဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
မလေးရှားနိုင်ငံဘော်နီယိုကျွန်းမှာခြေစိုက်ဖို့ကြိုးပမ်းနေတဲ့ IS Islamic စစ်သွေးကြွအဖြစ်တန်တရားရှိထားသူ10ဦးကိုမလေးရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ ဇန်နဝါရီလနဲ့ဒီလဖရရီလစာမိုင်းအတွင်းစက်တိုက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့ရမှာအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့မလေးရှားမျိုးသားရဲတပ်ဖွဲ့အကြီးအကဲမိုဟာမက်ဖူစီဟာရွန်ကဆိုပါတယ်ဖိလစ်ပိုင်နိုင်ငံမှာနိုင်ငံသားတွေကိုပြန်ပေးဆွဲဖမ်းဆီးပြီးခေါင်းဖြတ်လိရှိတဲ့အဘူဆာယက်စစ်သွေးကြအုပ်စုကအသက်28နှစ်အရွယ်အစ်မင်ခေါင်းဆောင်ဖြစ်မတင်ကားသူဒူးဟာလည်းအခုဖမ်းဆီးခံရသူတွေထဲမှာပါဝင်ခဲ့ပါတယ်ဖဆီခံရသူတွေဟာ IS Islamic စစ်သွေးကြွတွေအနေနဲ့မလေးရှားရဲ့ဘော်နီယိုကျွန်းပေါ်ရှိဆာရာပြည်နယ်အရှေ့ပိုင်းကနေဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုထွက်သွားရမှာလဲအကူအညီပေးခဲ့တယ်လို့မလေးရှားရဲ့တပ်ဖွဲ့အကြီးအကဲကဆိုပါတယ်။ဒီဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့1980ပြည့်လွန်နှစ်တွေကစလို့မွတ်စလင်တပုံတွေကကိုပိုင်အုပ်ချုပ်ရေးအရာကြီးအတွက်ဖိလစ်ပိုင်စိုးရကိုဆန့်ကျင်တိုက်ခိုက်လာနေတာဖြစ်ပါတယ်ခင်ဗျာ။
စီးရီးယားနိုင်ငံဒမက်စကပ်မြို့ရဲ့စင်ချေဘုံဒေသကူတာအရှေ့ပိုင်းမှာအစိုးရကိုထောက်ခံသူလက်နက်ကင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်မကြာသေးခင်နှစ်တွေအတွင်းအသေးပြောက်အများဆုံးအခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းစီးရီးယားတက်ကြွလှုပ်ရှားသူတွေကပြောပါရတယ်။တိုက်ခိုက်မှုတွေကြောင့်တနင်္ဂနွေနေ့ကစလို့လူပေါင်း250ထက်မနည်းသေဆုံးခဲ့ရကြောင်းလဲဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်အကဲခတ်ဖွဲ့ကပြောဆိုထားတာပါ။စီးရီးယားနိုင်ငံမှာအချိန်တိုအတွင်းလူအများများသေချေခဲ့မှုတွေနောက်ဆုံးဖြစ်ရက်ကတော့ဒီဒေသမှာပဲ2013ခုနှစ်တုန်းကဒါရုလက်နက်နဲ့တိုက်ခိုက်ခံရခြင်းကြုံရရဦးပါတယ်လင်းနေကြဝိုင်းရံပိတ်ဆို့ခံထားရတဲ့ကုတာရှေပိုင်းဒေသကိုအတိုက်ခံလက်နက်ကင်တပုံးတွေလက်ကပြန်လည်သိမ်းပိုင်နိုင်ရေးစီရတ်တပ်ဖွဲ့တွေဂျိုးဝန်လာရမှာပြစ်ပခတ်တွေလည်းတကြောပြန်ကြီးထွားလာနေတာပါစီရတ်နိုင်ငံတွင်းကနေမျိုးတွေကိုထိန်းချုပ်ခဲ့မှုနဲ့ IS Islamic စစ်သွေးကြွတွေကိုရှင်းလင်းဖို့ဂျိုးပန်းမှုတွေတော်တော်များရှိနေချိန်မှာပဲဒမက်စကပ်မြို့တော်မှာတိုက်ပွဲတွေကြီးထွားလာနေတာလည်းဖြစ်ပါတယ်တကြောပြန်ပြစ်ပခတ်တွေကြောင့်နိုင်ငံတကာကစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူ Heather Norick ကတော့အကြမ်းဖက်မှုတွေရောပေါအောင်တက်ဆိုင်သူအားလုံးကကျွန်းချက်မရှိဆောင်ရွက်ကြဖို့အမေရိကန်အနေနဲ့တိုက်တွန်းကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့စီးရီးယားသမ္မတဘရှယ်လ်အာဆတ်ဆိုရနဲ့မဟာမိတ်တွေကိုအားပေးထောက်ခံမှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းနဲ့ကူတာရှိပိုင်းမှာကြုံနေရတဲ့စိုးရိမ်စရာအခြေအနေတွေနဲ့အရတားတွေပေါ်ရဲရဲဆက်ဆက်သိကြအောင်တိုက်ခိုက်မှုကိုကျူးလွန်သူတွေဖြစ်ကြရကြောင်းလည်းပြောဆိုသွားခဲ့ပါတယ်
။တောင်အာဖရိကနိုင်ငံမှာတော့ကျေးလက်ရဲစခန်းတစ်ခုကိုဒီနေ့တိုက်ခိုက်ခဲ့ရမှာရဲရရှိ9ဦးနဲ့စစ်မှုထမ်းဟောင်း2ဦးသေဆုံးခဲ့ရပါတယ်။ဒီရဲစခန်းပြောခွင့်ရကလက်နက်ကင်ဂိုင်းတစ်ခုကနိုင်ငံတံပိုင်းအန်ကိုပိုမြို့ရှိရွာလေးကိုညသကောင်ကျော်လေးမှာဝင်ပစ်ခဲ့တာမှာရဲရရှိ3ချက်ချင်းတေခဲ့ရတယ်လို့ဆိုပါတယ်။နောက်ဒီတိုက်ခိုက်သူတွေအနေနဲ့လက်နက်တချို့ကိုခိုးယူသွားပြီးရဲရရှိတစ်ခုကိုဖမ်းဆီးခေါ်ဆောင်ကရဲပေါ်မကတစီနဲ့ထွက်ပြေးသွားတယ်လို့ဒီပြောခွင့်ရကဆက်ပြောပါတယ်။ဒီပြောခွင့်ရကဆက်ပြီးနောက်ပိုင်းမှာဒီဖမ်းခံခဲ့ရတဲ့ရဲ2ဦးရဲ့အလောင်းတွေကိုလမ်းပေးမှာပြစ်ထားခဲ့တာတွေ့ရတယ်လို့လည်းဆိုပါတယ်။နောက်အခုလိုထွက်ပြေးနေချိန်မှာဒီဂိုင်းသမားတွေကစစ်မှုထမ်းအောင်သူကိုလည်းဆက်လက်ပြစ်တက်ခဲ့တယ်လို့ရဲတွေကရှင်းပြပါတယ်ခင်ဗျာ။
ထွေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နှင်ဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရော VOA ရဲ့ Facebook ဆာမျက်နှာမှာပါတိုက်ရိုက် live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မိမြန်းချက်တွေသတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။အရင်ဆုံးဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခသည်အရေးကိုကြည့်ရအောင်ပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်ကလူနေထိုင်ခွင့်မရှိတဲ့ No Man Land တားမြစ်နယ်မြေပေါ်မှာနေထိုင်ကြတဲ့ထောင်ချီတဲ့ရင်ဂျာတွေဌာနပြန်နံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြပါတယ်ဒါပေမဲ့ရင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ကရင်ဂျာတွေရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းအခိုင်အမာပြောဆိုခဲ့ကြတာပါနိုင်ငံနေဆက်က No Man Land တားမြစ်နယ်မြေမှာနေထိုင်သူတွေကတော့နေကြာသောတပ်ဖွဲ့တွေတိုးမြင့်ပြီးလုံုံကြီးယူထားတဲ့အပေါ်မှာစိုးရိမ်နေကြပါတယ်။မတ်သိန်ကြီးထက်ကအစူစီးတင်ပြထားပါတယ်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလူနေခွင့်မရှိတဲ့ No Man Land ပေါ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာ6000ကျော်တို့ဌာနပြန်ရေးနှစ်နိုင်ငံနယ်စပ်အနာပိုင်တွေကိုယ်တိုင်တွတ်ရောက်ပြီးအင်္ဂါနေ့ကဆွေးနွေးခဲ့ပေမယ့်လို့ရိုဟင်ဂျာတွေကတော့နိုင်ငံသားဖြစ်ခွင့်အာမခံချက်နဲ့လုံုံကြီးအာမခံချက်မရှိဘဲထာနေမပြတ်နိုင်ဘူးလို့ပြောဆိုခဲ့ကြတာပါနှစ်နိုင်ငံနယ်စပ်ကလူနေခွင့်မပြုတဲ့တားမြစ်နယ်မြေ No Man Land ပေါ်မှာနေထိုင်နေတဲ့မိုဟာမက်အစ္စမီကတော့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါတယ
်ရှီမန်တမ္မဒေဟွန်မီလ်တီရီဒေလွန်ဒင်းတင်းဆာရှူလတီဆာရဒ
လူမနေရတားမြစ်နယ်မြေ No Man Land ပေါ်ကစခန်းတွေအနီးမှာနေကြာဆောင်တပ်ဖွဲ့ဝင်400လောက်ကင်းနှဲ့စောင့်ကြံ့နေတာပါသူတို့ကစခန်းတွေလည်းစောက်ထားပါတယ်တန်ဆူးကြိုးတွေနဲ့လည်းခြံစည်းရိုးတစ်တွေကာနေပါတယ်အခါတလေကျွန်တော်တို့တဲတွေပေါ်ကိုအုတ်ခဲကြိုးတွေနဲ့ပစ်ပါတယ်ညတိုင်းညတိုင်းလူတွေထိတ်လန့်နေရပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအငင်းပွားနေတဲ့ No Man Land ပေါ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေကဘ ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမဝင်လာအောင်လဲတားဆီးခံထားရတာကြောင့်ပြိမ့်မိနေတာဖြစ်ပါတယ်မြန်မာဘက်ကိုပြန်လာဖို့ဆိုရမှာလဲရိုဟင်ဂျာတွေကသူတို့လုံခြုံရေးကိုစိုးရိမ်နေကြပါတယ်မြန်မာပြည်ရဲ့ဝင်ကြီးဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းမှာလဲရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့တာဖြစ်ပြီးနှစ်နိုင်ငံနယ်စပ်ကတမ်းမြင်နေမြေမှာနေထိုင်နေကြသူတွေကိုပြန်လည်လက်ခံရေးလဲပါဝင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆက်ဒူဇမန်ခန်းကတော့ဒီလူတွေဌာနေပြန်ရေးစတင်နေပြီလို့ပြောဆိုခဲ့တာပါအ
ေးအေးမဟုတ်တဲ့ပြ6000လို့ဒီအမဒဲ0 line နဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒီ border line စေး border line နဲ့
မြန်မာဒေသနဲ့မြန်မာနယ်စပ်ကလူမနေရတားမြစ်နယ်မြေမှာလူပေါင်း6000ကျော်နေနေကြပါတယ်။ဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတာမဟုတ်ပဲမြန်မာအမျိုးပေါ်မှာပဲရှိနေသေးတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကပြောလိုက်ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကလည်းဒီကိစ္စကိုသဘောတူပါတယ်။နောက်ပြီးဒီလူတွေနေရရင်ပြန်ရေးလုပ်ငန်းစဉ်တွေစနိုင်ပြီလို့ပြောခဲ့ပါတယ်
။နှစ်နိုင်ငံနယ်စပ်ကလူမနေရတားမြစ်နယ်မြေ No Man Land ပေါ်မှာနေထိုင်နေကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအခုအညီပေးရေးအဖွဲ့တွေကတရားမဝင်ထောက်ပံ့နေတယ်လို့လည်းမြန်မာဘက်ကထောက်ပြပြီးဒီလူတွေနေရပြန်လာဖို့ဘင်္ဂလားဒေ့ရှ်ဘက်ကကူညီဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဌာနေပြန်ရေးအတွက်ကူညီဆောင်ရွက်ဖို့ကတိပြုပြောဆိုသွားပါတယ်ရှင်
။မတ်တင်ကြီးတိုက်စူးစီးတင်ပြခဲ့တာပါ။အခုတော့ဖမ်းဆီးခံသတင်းတော်နှစ်ဦးရဲ့အခြေအနေပြောပြပါမယ်။ Writers သတင်းတော်နှစ်ဦးကိုဖမ်းဆီးခဲ့တဲ့နေရာနဲ့ပတ်သက်လို့တရားရုံးမှာနှစ်ဖက်ထွက်ဆိုချက်တွေဟာကွဲလွဲမှုရှိနေတယ်လို့သတင်းတော်တွေရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ်။သတင်းတော်တွေရဲ့မိသားစုဝင်တွေကတော့သူတို့ပြန်လည်လွတ်မြောက်လာလိမ့်မယ်လို့ပြောနေကြောင်းဒီကနေ့ရုံးထုတ်စစ်ဆေးခြင်းမှာပြောပါတယ်။ Writers သတင်းတော်နှစ်ဦးရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းတော်ကိုစီသူတင်ပြပါမယ်
။ Writer သတင်းတော်တွေဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို၅ချိန်မြောက်အဖြစ်နဲ့ဒီကနေ့ရုံးထုတ်စစ်ဆေးရမှာဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲဝန်တန်းတဦးနဲ့အရသာသက်တေတဦးကိုတရားခွင်မှာစစ်မေးခဲ့တာပါ။အရသာသက်တေရဲ့ထွက်ဆိုချက်နဲ့ရဲဘက်ကထွက်ဆိုတဲ့အချက်လက်တွေကွဲလွဲနေတယ်လို့သတင်းတော်တွေရဲ့အကျိုးဆောင်ရှိနေဥက္ကမောင်စောကပြောပါတယ
်။ဖမ်းတဲ့နေရာရဲပြောတဲ့နေရာနဲ့မဟုတ်ပဲနဲ့ရဲကတော့အမှတ်သုံးသမှတ်ကြီးပေါ်လို့ပြောတာဟုတ်ပြီ။ဒီလိုကကျွန်တော်တို့ကတော့မဟုတ်ဘူး။ကျွန်တော်တို့ဖမ်းတာအဲဆောင်းနှင်းမော်ဒီယာဆိုင်ရဲ့ရှေ့လက်မှာထွက်ထွက်ချင်းဖမ်းတာလို့ပြောတယ်။အဲအခုတော့ဒီအရက်လက်တွေကတော့ရှာဖွေသက်တွေကတော့ဖမ်းတဲ့နေရာဟာအဲဟိုအားရဲ့စင်ကြီးရဲ့ဆိုင်ရှိလို့ပြောတယ်။နောက်အဲ့ဆင်ကြီးဆိုင်ကြီးကအဲ့ဒီကတော့ကျွန်တော်တို့ပြောတဲ့ပီယာဆိုင်နဲ့ကပ်ရပါဗျာ။အဲ့အဲ့ဒီအချက်လက်ကလေးကတော့ကျွန်တော်ရဲနဲ့ကွဲသွားပြီဗျာ
။လေးချိန်မြောက်ရုံးထုတ်စင်မှာလဲအစိုးရတပ်တွေအဖြစ်ထွက်ဆိုခဲ့သူဒူရဲအုပ်မျိုးကူကူကရဲရရှိတဦးအနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်းထွက်ဆိုခဲ့တယ်လို့ထွက်ဆိုချက်တွေဟာရှေ့နောက်ကွဲလွန်မှုတွေရှိနေတဲ့အတွက်သူ့ရဲ့ထွက်ဆိုချက်တွေအပေါ်တန်တရားရှိခဲ့တယ်လို့သတင်းတော်တွေရဲ့အကျိုးဆောင်ရှင်းနေဥက္ကမောင်စောကပြောပါတယ်။အဖမ်းခံထားရတဲ့သတင်းတော်နှစ်ဦးကိုရုံးထုတ်တဲ့ဒီကနေ့မှာအမကန်နဲ့လွတ်မြောက်လိမ့်မယ်လို့မိသားစုအနေနဲ့မျှော်လင့်ခဲ့ကြောင်းသတင်းတော်ကိုကျော်စိုးရဲ့ဇနီးမတ်ချစ်စုဝင်းကပြောပါတယ်
။တမင်းရခမာဒီနေ့သူ့မနေ့အစောကြီးတမင်းကမနေ့အစောကြီးခုတည်းတမင်းရဲ့နေ့ယောက်ျားလွတ်မယ်လို့ပြောတယ်ဆိုတော့တအားပျော်တော့တယ်ကွာအဲ့လိုဖြစ်ရင်တော့ကောင်းတော့ပေါ့။တမင်းရောက်မှလည်းပြောတယ်နေ့ယောက်ျားလွတ်မလားမသိဘူးဒီနေ့အဲ့လိုပြောတော့ပြောတယ်ပြောတာဒီနေ့ဘလို့ပြောပျော်မတ်မှုသိဘူး။ကိုကလွတ်မလို့လည်းယုံကြည်တယ်
ဖန်စီခံရိုက်တာသတင်းတော်ကိုဝါလုံးရဲ့ဇနီးမတ်ပန်းဣမွန်ကလည်းသူ့မျိုးလင်းချက်ကိုအခုလိုပြောပြပါတယ
်။ကိုကတော့ရုံးချင်းတိုင်းမှာလွတ်စေချင်တယ်သူ့ကို။တခါရဲများဒီနေ့အိမ်ပြန်ပါလာမလားဆိုရဲမျိုးလင်းချက်ကရုံးချင်းနေတိုင်းနေတိုင်းမှာရှိရဲအိတ်ဆန်တာ
။ဒါပေမဲ့လည်းတရက်ခွင်မှာအစိုးရတပ်တွေနှစ်ဦးကသာစစ်မေးခဲ့ပြီးတော့နောက်ထပ်ရုံးချင်းချင်းဆိုခဲ့ပါတယ်။2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲရရှိတချို့ကညစာစားဖို့ဖိတ်ကြားလို့တွားရောက်တွေ့ဆုံစဉ်မှာလူဝတ်စာရွက်စာတမ်းတချို့လက်ခံရရှိခဲ့ပြီးတော့ချက်ချင်းဆိုသလိုဖမ်းခံခဲ့ရတယ်လို့ဖမ်းဆီးခံသတင်းတောက်တွေကသူတို့ရဲ့မိသားစုတွေကိုပြောပြကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်။ဖမ်းဆီးခံသတင်းတောက်နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်မတော်သားတွေနဲ့ရွာသားတချို့ကရိုက်နှက်ပစ်ခတ်တပ်ဖြတ်ခဲ့ပြီးတော့အစုလိုက်ပြုံလိုက်မြုပ်နှံထားခဲ့တယ်ဆိုတဲ့သတင်းကိုရိုက်တာသတင်းဌာနအတွက်ရေးသားဖော်ထုတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့က1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလိုအပ်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးတော့ပြမှုထင်ရှားမယ်ဆိုရင်ထောင်ဒဏ်14နှစ်အထိကြာခံရမှာဖြစ်ပါတယ်။ဖမ်းဆီးထားတဲ့သတင်းတောက်2ယောက်ကိုပြန်လွတ်ပေးဖို့အမေရိကန်၊ဥရောပသမဂ္ဂအပြင်ကုလသမဂ္ဂအတွင်းမှုချုပ်ကပါတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတောက်ကိုစီသူပါခင်ဗျာ။အခုတခါတော့အမျိုးသားရေးလှုပ်ရှားတဲ့တန်ကားတော်တပောင်းကိုထောင်ချလိုက်တဲ့သတင်းနှားဆင်းရပါမယ်။2019ခုနှစ်ဧပြီလတုန်းကအမေရိကန်တန်ရုံးရှိမှာအမျိုးသားရေးလှုပ်ရှားသူတွေနဲ့အတူဆန္ဒထုတ်ဖော်ခဲ့တဲ့မကွေးကျောင်းတိုက်ဆရာတော်ဦးပေါမောခကို နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခါခွေနဲ့ကမာရွတ်တရားရုံးကထောင်ဒဏ်3လဒီကနေ့ချမှတ်လိုက်ပါတယ်။ဒါပေမဲ့သူ့အမှုအတွက်တရားစွဲဆိုတဲ့နေရာမှာမမှန်ကန်တဲ့တင်ပြမှုတွေရှိခဲ့တဲ့အတွက်ဆိုပြီးဆရာတော်ဘက်ကမြို့နယ်ဥပဒေအရာရှိနဲ့ရဲအရာရှိပါဝင်လူ6ဦးကိုတရားပြန်စွဲထားတယ်လို့ဥပမောက္ခရဲ့အကျိုးဆောင်ရှိနေကပြောပါတယ်။ဒီအကြောင်းတရားရုံးမှာကိုယ်တိုင်သတင်းသွားယူတဲ့ကိုထက်အောင်ခန့်ကပြောပြပါမယ်။
ဥပမာကပေါ်ဆွေးကျက်တင်ထားတဲ့ပုံမှန်95ခနိုင်ငံတော်ကြီးညိုပြက်စီမှုနဲ့14ချိန်မြောက်ကြားနာစစ်ဆေးမှုပြီးမှာတော့ကမာရွတ်တရားရုံးကဒီကနေ့မှပဲထောင်နဲ့3လပြည်တန်ချမှတ်လိုက်ကြောင်းဥပမာကရဲ့အကျိုးဆောင်ရှင်နေဥအောင်သူအိမ်ထွန်းကပြောပါတယ်။ဥပမာကဟာရဟန်းတစ်ပါးဖြစ်နေတာအသက်အရွယ်အားဖြင့်လည်းကြီးရင်နေပြီဖြစ်တာတွေအပြင်အရင်ကလည်းငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလချမှတ်ခံထားရတာကြောင့်ရှော့ဖို့ပြည်တန်ပေးတဲ့အနေနဲ့တရားသူကြီးကဒီကနေ့မှထောင်နဲ့3လတာချမှတ်လိုက်တာဖြစ်တယ်လို့ဥအောင်သူအိမ်ထွန်းကအခုလိုပြောပါတယ
်။ဆရာတော်ကအသက်အရွယ်လည်းကြီးရင်တာပေါ့နော်။နောက်တစ်ခုကအရှိပိုင်းတော့လည်းထောင်နဲ့တလချထားတာရှိတယ်။နောက်တစ်ခုကဒီတန်ကတော့တပါးလည်းဖြစ်တဲ့အတွက်ကြောင့်မလို့တညသောပြည်တံချမှတ်မယ်လို့တရားဝင်ကဒီလိုသုံးသပ်ထားတာတွေ့ရပါတယ်ဒီလောက်ပ
ါသူ့ပေါ်ဆွေးချက်တင်တဲ့နေရာမှာမမှန်တဲ့လှုပ်ဆောင်မှုတွေရှိခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ဥပမောခဘက်ကမြို့နယ်ဥပဒေအရာရှိနဲ့ရဲအရာရှိအပါဝင်လူ6ယောက်ကိုတရားပြန်ဆွဲထားကြောင်းလည်းအကျိုးဆောင်ရှင်နေဦးအောင်သူရဲ့ထွန်းကပြောပါတယ
်69မြင်းဆောင်2019နဲ့တရားဆွဲထားတဲ့တမှုရှိပါတယ်အဲ့ဒါဘာလို့ဆရာတော်ကတကယ်လို့လုပ်ပြီးတော့ပြန်ပြီးတိုင်လျှောက်ထားတာပေါ့အဲ့ဒါဘာလို့လဲဆိုဒီအမှုတွေထဲမှာတကယ်လို့လောက်ထားတဲ့ဒုတိယထွေအုပ်ချုပ်ရေးမှူးဦးတန်းထွန်းအောင်ပေါ့ဒီမှုမှာတကယ်လို့လောက်ထားတဲ့ဦးတန်းထွန်းအောင်ကဒီလက်မှတ်တွေဟာသူ့လက်မှတ်တွေမမှန်ပါဘူးเนาะသူ့လက်မှတ်တွေမမှန်ပါဘူးရဲစခန်းကသူ့ကိုရဲစခန်းမှာသူတိုင်ကြားထားတာမရှိပါဘူးဆိုတော့ထွက်ဆိုချက်တွေထွက်တာရှိတယ်နောက်တစ်ချက်ကဒီအမှုတွေထဲကပဲတိုင်ချက်မှာလက်မှတ်တွေပြင်ရဖျက်ရဖြစ်နေတာသူ့ကိုယ်ပိုင်နံပါတ်တွေအမှားတွေပေါ့เนาะအဲ့ဒါဖြစ်နေတဲ့ကိစ္စအတွက်တရားပြန်ဆွဲထားတဲ့အမှုရှိပါတယ်အဲ့ဒီစားတော့ကိုပြန်လည်စစ်ဆေးဖို့အတွက်တရားရုံးကိုလျှောက်ထားတဲ့အခါမှာ6ယောက်ကိုတရားဆွဲတာပေါ့ဥမာအရင်စစ်ဆေးခဲ့တဲ့တရားကြီး2ယောက်ပါတယ်နောက်လက်ရှိဥရေအရာရှိမြို့နယ်ဥရေအရာရှိပါတယ်နောက်ကျန်တဲ့ဟိုဟာဒီဒူရဲအော်ရဲအုပ်တွေပါတယ်နော်အလုံး6ယောက်ကိုဆွဲထားတာပေါ့အဲ့6ယောက်အတွက်ကို3ယောက်တရားဝင်ခွင့်ပြုတဲ့အတွက်အဲ့အမှုကိုစစ်ဆေးဖို့10ရက်နေကိုပြန်ချိန်ထားတယ်
ဆရာတော်အနေနဲ့အမှုကိုရင်ဆိုင်ချိန်မှာအာမခံရရှိဖို့စူးစမ်းခဲ့ပြီးမယ်လေအာမခံပယ်ချခံရတာတွေရှိခဲ့ပါတယ်ဒီကနေ့ရုံထုတ်ရမှာတော့မြို့သားကြီးလှုပ်ရှားသူတွေနဲ့တန်ဃာတော်အချို့ကလာရောက်ဝန်းရံခဲ့ပြီးရဲတပ်ဖွဲ့ဝင်တွေကလုံခြုံရေးတင်းကျပ်စွာချက်ထားခဲ့ရပါတယ်။ဆရာတော်ဟာချုပ်ရက်ခံစားခွင့်ရခဲ့တာကြောင့်မကြာခင်မှာလွတ်မြောက်လာမှာဖြစ်ပါတယ်။ဆန္ဒပြပွဲမှာဦးဆောင်ပါဝင်ခဲ့တဲ့ဝင်းကူကိုလက်နောင်တော်လီနေဝင်းအောင်နဲ့တမျိုးဦးတို့ကို2019ခုနှစ်ကငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလနိုင်ငံတော်ကြီးညိုပြက်စီမှုပုံမှန်95ခနဲ့ကမာရွတ်တရားရုံးကထောင်နဲ့6လစီချမှတ်ခဲ့ပါတယ်ခင်ဗျာ
ဗီဒီယိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြောနေစဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 Joru ကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေစဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီသတင်းဒီရနေပြီးတော့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတခါတော့ကွန်ပျူတာထူးကျွန်တဲ့ကမ္ဘာပြိုင်ပွဲဝင်မဲ့မြန်မာចောင်းသားတွေအကြောင်းကိုတင်ပြခြင်းပါတယ်ရန်ကုန်ကွန်ပျူတာတက္ကသိုလ်ကထူးကျွန်တဲ့ចောင်းသား3ဦးပါအသင်းတစ်သင်းဟာတရုတ်နိုင်ငံပီကင်းမြို့မှာရှိတဲ့ဒီတက္ကသိုလ်တစ်ခုမှာလာမဲ့အပီလာတဲ့ကျင်းပမဲ့42ချိန်မြောက်ကွန်ပျူတာပရိုဂရမ်မင်းကမ္ဘာပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခွင့်ရသွားပါတယ်တကဘာလုံးမှာရာကျော်တဲ့တက္ကသိုလ်တွေကចောင်းသားပေါင်းတောင်းနဲ့ချီဝင်ရောက်ရှင်ပြိုင်ကြတဲ့ ACM International Collegiate Programming Contest ပြိုင်ပွဲကိုဝင်ပြိုင်ကြမှာဖြစ်ပါတယ်။ဒီအကြောင်းကိုတင်ပြချင်တာပါ။ ACM International Collegiate Programming Contest လို့ခေါ်တဲ့ Computer Programming ပြိုင်ပွဲဟာကမ္ဘာတစ်ဝှမ်းတိုက်ကြီး6ခုတည်းကနိုင်ငံပေါင်း103နိုင်ငံမှာရှိတဲ့တက္ကသိုလ်ပေါင်း3000နီးပါးကကွန်ပျူတာចောင်းသားတောင်းနဲ့ချီပြီးတစ်ဆင်ဝင်ရောက်ရှင်ပြိုင်ကြတဲ့ပြိုင်ပွဲတစ်ခုဖြစ်ပါတယ်။သက်ဆိုင်ရာဒေတာကြီးအလိုက်ကျင်းပတဲ့ multi level computer programming ပြိုင်ပွဲတစ်ခုလည်းဖြစ်ပြီးပထမအဆင့်အဖြစ်နိုင်ငံတွင်းမှာရှင်ပြိုင်ကြရတာပါအဲဒီကမှတစ်ဆင့်အိန္ဒိယနိုင်ငံကြီးမှာရှင်ပြိုင်ရပြီး အရိကတစင်ကဘာအဆင့်ပြိုင်ပွဲတွေကိုဝင်ရောက်ရှင်းပြိုင်ကြရတာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်က Redford တက္ကသိုလ်မှာကွန်ပျူတာသိပ္ပံပါမောက္ခဖြင့်တာဝန်ထမ်းဆောင်နေပြီးဒေသဆိုင်ရာပြိုင်ပွဲတွေမှာကြီးကြပ်ရတဲ့မြန်မာကွန်ပျူတာပညာရှင်ဒေါက်တာမောင်မောင်ထီးက VOA ကိုပြောပါတယ
်။ North Carolina, Virginia, West Virginia, Maryland, Washington DC, Pennsylvania, New Jersey, Delaware ပါပါ။အဲ့ဒီထဲကအသင်းတွေကိုအသင်းတွေဆိုတာက University တွေကိုကျွန်တော်အကြောင်းကြားတယ်။အကြောင်းကြားပြီး Programming Contest ပေါ့လေ။ဒီ Program ကြီးပြိုင်ပွဲက9နာရီကျင်းပါတယ်။9နာရီကျင်းပါတဲ့အခါမှာတရက်ထဲမှာတစ်ပြိုင်တည်းထဲမှာတစ်ချိန်ထဲမှာတစ်ခါတည်းကျွန်တော်မိုက်စတန်ကိုလုတ်ပြီးတော့ပြိုင်ပွဲလုပ်ရတယ်ကျွန်တော်ဒီ region မှာဆိုရင်အဲအသင်းပေါင်း180လောက်ကနေပြိုင်ပွဲဝင်ကြတယ်ဝင်ပြီးတဲ့အခါမှာနိုင်တဲ့အသင်းပေါ့နိုင်တဲ့ပထမရတဲ့အသင်းကတော့ဂျင်းဒီဝေါ်ဖိုင်နယ်ကိုသွားရတယ
်ဒီနေ့မှာတော့42ဂျင်းမြောက်ကွန်ပျူတာပရိုဂရမ်ဘင်းကမ္ဘာပြိုင်ပွဲတွေကိုလာမယ့်ဧပြီလ15ရက်နေ့ကနေ20ရက်နေ့ထိတရုတ်နိုင်ငံပီကင်းတက္ကသိုလ်လူငယ်သိပ္ပံစင်တာမှာကျင်းပသွားမှာဖြစ်ပြီးမြန်မာနိုင်ငံကကွန်ပျူတာထူးချွန်တဲ့ကျောင်းသားသုံးဦးပါတဲ့Legendary Greek အသင်းကလည်းဝင်ရောက်ရှင်ပြန်ခွင့်ရတယ်လို့ရန်ကုန်ကွန်ပျူတာတက္ကသိုလ်ကပညာရှင်ဒေါက်တာခိုင်မိုးနယ်ကပြောပါတယ
်။အဲဒီ website ကြီးမှာကျင်ထားတဲ့ link ဟောင်းကိုလေ့လာပြီးတော့မှသူတို့လည်း link သင်ခဲ့ရတယ်လို့ဒီမှာလိုဆရာဆရာမဘိုင်းအမိနဲ့လည်းသူတို့သင်စားပေးခဲ့ရတယ်။ဒါကတော့ဟိုနေပေါ့ question တွေရပ်တက်ပြီးတော့ပေါ့နော်။နောက်တစ်ပိုင်း system တွေအပိုင်းပေါ့။ system တွေအပိုင်းဒီမှာလည်းအဒီလိုပဲကျမတို့ကသူတို့သတ်မှတ်ထားတဲ့စာရင်းစာရင်းနဲ့ပတ်သက်တဲ့ပေါ့နော်ဒီလို system ဘိုင်းတွေအရာပေါ့ auto detection system တွေပုံနိုင်ဖို့အတွက်ဒီလိုမျိုး learning ပေါ့နော် network တွေထိတ်သက်ပြီးတော့မှဒီအမေရိကန်အောင်ကျင်းပနိုင်ဖို့အတွက်ကျမတို့လုပ်ခဲ့ရတဲ့ challenge တွေအများကြီးပါလေရှင
်။တရုတ်နိုင်ငံပီကင်းတက္ကသိုလ်မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာ computer programming ပြိုင်ပွဲကိုတကမ္ဘာလုံးကတက္ကသိုလ်ပေါင်း140လောက်ကအသင်းတွေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်။အဲ့ဒီတည်းမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးတဲ့ MIT, Harvard, Stanford, UC Berkeley နဲ့ Columbia တက္ကသိုလ်တွေလည်းပါဝင်ကြမှာဖြစ်ပါတယ်။ဒီလိုကမ္ဘာအဆင့်ပြိုင်ပွဲတွေမှာတော့ရုရှားကကျောင်းသားတွေနဲ့တရုတ်ကျောင်းသားတွေကထိပ်ဆုံးကနေအနံ့ရလေးရှိတယ်လို့ဒေါက်တာမောင်မောင်ထီးကပြောပါတယ်
။ကျွန်တော်တို့အဲ့ဒီပြိုင်ပွဲမှာကြားတဲ့အခါကျတော့9နာရီအတွင်းမှာပုတ်စာအတော်များများတချို့ဆိုရင်10ဘုတ်မှာ9ဘုတ်လောက်ဖြစ်နိုင်တယ်တချို့ဆို10ဘုတ်စလုံးဖြစ်နိုင်ဘောဖိုင်နယ်မှာကြာရင်အင်မတန်မအားဘုတ်ကောင်းတယ်13ဘုတ်လောက်မေးတာဟုတ်12ဘုတ်13တချို့13ဘုတ်ထိဖြစ်နိုင်တဲ့နှစ်တွေများတယ်12ဘုတ်လည်းရှိတယ်17ဘုတ်လည်းရှိတယ်ခက်ပုတ်စာရဲ့အခက်အခဲတော့မူတည်ပြီးတော့အဲ့ဒီလိုမျိုးသူတို့ဖြေနိုင်သွားကြတယ်အင်မတန်တော်တဲ့အကြောင်းသားတယ်အခုတကယ်ဆိုရင်အခုဟိုမိနစ်ကနေရောဟိုတစ်နှစ်တည်းရောလုံခဲ့တဲ့၄-၅နှစ်လောက်မှာအတော်ဆုံးအကြောင်းသားတွေပြောပါဆိုရင်Russian နဲ့ Russian နဲ့တိုက်တော်တာ Russian ကျောင်းသားတွေကထိတ်ဆုံးမှာ American က MIT တို့ Harvard တို့ Stanford တို့တော့မမှီဘူးဖြစ်တယ် American ကျောင်းသားသူတွေဆိုတော့ number 4 5လောက်6 9လောက်မှာပြေးတယ်အတိတ်နှစ်3လေးမှာဆိုရင်တရုတ်နဲ့အဲ့ဒီဟိုနေ့ကပြေးတာတရုတ်ကအထက်ကထားပြီး Russia နဲ့တရုတ်ရှေ့ဆုံးက Russia ပဲ Russia တော့တော်နိုင်နိုင်နဲ့တူတော့ Russia
တရုတ်နိုင်ငံမှာကျင်းပမဲ့ကမ္ဘာအဆင့် ACM Computer Programming ပြိုင်ပွဲကိုဝင်ပြိုင်ဖို့အတွက်မြန်မာနိုင်ငံကွန်ပျူတာတက္ကသိုလ်တွေကကျောင်းသားတွေအဆင့်အဆင့်အရင်ဆုံးရှင်ပြန်ရပြီးအဲဒီကမှတဆင့်အာဆီယံနိုင်ငံတွေကကျောင်းသားတွေနဲ့ဆက်လက်ရှင်ပြန်ကရန်ကုန်ကွန်ပျူတာတက္ကသိုလ်ကကျောင်းသား3ဦးပါတဲ့ Legendary Greek အသင်းဟာထိပ်ဆုံးကနေအနံ့ရပြီးတရုတ်နိုင်ငံကိုသွားရတာဖြစ်ပါတယ် Legendary Greek အသင်းထဲမှာတော့ကွန်ပျူတာသိပ္ပံကျောင်းသားတွေဖြစ်တဲ့မောင်ပြည့်စုံဝင်းမောင်မြတ်သူနဲ့မောင်နန္ဒတန့်စင်တို့ပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ
ဒီ American တန်ကအစည်းအဝေးတွေဆက်ပြီးတင်ဆက်နေပါတယ်မကြခင်မှာအပတ်စဉ်ကန္ဓာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကထုတ်လွှင့်တဲ့အစည်းအဝေးတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးကိုလည်းစာရေးသားနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှาศင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9339လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့လူဒုနဲ့ကျမ်းမာရေးမြမမီဒီဦးကျော်စံသာရဲ့သတင်းသုံးသက်ချက်အစီအစဉ်မှာတော
့ဒီပြဿနာတွေကိုဖြစ်ရှင်းတဲ့အခါမှာနံပါတ်1အချက်ကတော့ရခိုင်တွေရဲ့အခန့်ငန့်တဟာပျောက်နေတယ်။ရခိုင်တွေရဲ့ပတ်ဝန်းကျင်ပူးပေါင်းမှုကိုလမ်းဖွဲ့မထားဘူး။ဒီနောက်ရခိုင်တွေရဲ့အာဘော်ရခိုင်ပြည်သူတွေရဲ့အတန်းဟာပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားထဲမှာညက်တဲ့ပုံစံမျိုးဖြစ်နေ
မကြခင်မှာအပြည့်စုံကိုနားဆင်ရမှာပါခင်ဗျာအခုတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါမယ်ကင်ဆာယောဂါခံစားရပြီဆိုရင်ယောဂါလည်းပြင်းထန်အသက်အန္တရာယ်အတွက်လည်းအမှန်တန်စိုးရိမ်ရတာမို့ကင်ဆာယောဂါကိုအစောပိုင်းအဆင့်မှသိရှိပြီးကုသနိုင်ဖို့ကိုယ့်ဘက်ကဘာတွေပြင်ဆင်သင့်တယ်ဆိုတာကိုပညာရှင်တွေနဲ့တွေ့ဆုံမေးမြန်းပြီးဒေါက်တာတန့်စော်ကလူလူနဲ့ကျန်းမာရေးမှာတင်ပြထားပါတယ
်ကင်ဆာယောဂါတွေရဲ့90ရာခိုင်နှုန်းကျော်ဟာပျောက်ကင်းအောင်ကုသလို့ရတဲ့ယောဂါတွေဖြစ်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်ပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးများတယ်လို့ဆိုကြပြီးမယ်မြန်မာနိုင်ငံမှာတော့ကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေဟာမြန်မာလျက်ရှိနေပါသေးတယ်မြန်မာနိုင်ငံမှာကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေမြင့်တက်နေခြင်းဟာဘလို့အကြောင်းအရာတွေကြောင့်ဖြစ်ရတာပါလဲလို့မေးကြည့်တဲ့အခါမှာတော့ရှီအောင်နင်းစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောအောင်ကျော်နိုင်ကအခုလိုပြောပါတယ်အဲ့
တော့ဆရာတို့မြန်မာပြည်မှာဆိုရင်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းသိကြပါလိမ့်မယ်ကင်ဆာယောဂါဆိုပြီးတော့ diagnose เนาะယောဂါသတ်မှတ်ဖော်ထုတ်လိုက်တဲ့အချိန်မှာအများကြီးနောက်ကျနေတာတွေ့ပါတယ်เนาะသူတို့ဒီကုကုကိုဂယူဆိုင်မှုအားနေတယ်နောက်တစ်ခုကရှက်တာတွေရောယောဂါဖြစ်မှကြောက်တာတွေရောယောဂါဖြစ်လို့ရှိရင်နော်အသက်ဆုံးမနိုင်နေဆိုပြီးတော့စစ်စေးရရမှာကြောက်တာတွေရောဓာတ်တွေနဲ့ကုန်ကြစည်များမာတွေရောဒီအချက်တွေအားလုံးနဲ့သူတို့ကဒီလောကလက္ခဏာတစ်ခုဖြစ်ရင်တော်တော်နဲ့ဆရာဝန်ကိုမပြဖြစ်ဘူးတဲ့နော်မပြဖြစ်တဲ့အခါမှာကင်ဆာယောဂါမှန်သိတဲ့အချိန်မှာဆင့်၄ဆင့်ရှိတဲ့အချိန်မှာဆင့်၃နေ၄ရောက်နေတဲ့အခါကျတော့ကုသမှုခံယူနေမယ်တချို့မှဆိုဆုံးသွားတော့ရတယ်ပေါ့နော်တချို့ဆိုကုသမှုခံယူပြီးတဲ့အချိန်မှာပြန်ပြီးတော့ပေါ်လာတာရှိတယ်တချို့ဆိုစတင်ကုသမှုခံယူရတဲ့အဆင့်တကူလုံးပြန့်နှံ့နေတဲ့အခါမှာသူတို့ပယ်လေးတိလို့ခေါ်တဲ့เนาะဘေးကနေယောဂလက္ခဏာတက်တာအောင်ပဲဆေးဝေးပြီးတော့ကင်ဆာအတွက်ကိုလုံးဝကုသမှုမခံယူလိုက်ရတဲ့သူတွေလည်းရှိပါတယ်အဲ့တော့ဆရာတို့ကဒီလိုလူနာတွေများတဲ့အတွက်မြန်မာပြည်မှာကင်ဆာယောဂကြောင့်သေပြောင်းနှုန်းကအများများခဲ့တယ်ပေါ့เนาะ
ကင်ဆာယောဂါတွေကိုယောဂအမှုချိန်မှာဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်မှာမလားလို့တန်တရားရှိတဲ့သူတွေလည်းရှိပါတယ်။ယောဂအထိမကိုဆိုရင်ကြောင်းရွံ့နေကြတာကြောင့်ယောဂဖော်ထုတ်တဲ့နေရာမှာနှောင့်နှေးကြံ့ကြောက်မှုတွေရှိနေပြီးကုသရခက်ခဲတဲ့အခြေအနေမျိုးကိုရောက်ရှိသွားကြတယ်လို့ဒေါက်တာဦးမောအောင်ကျော်နိုင်ကပြောပါတယ်
။တနိုင်ငံလုံးမှာသေဆုံးမှုရဲ့17ရာခိုင်နှုန်းအားဆိုလို့ရှိရင်ကင်ဆာယောဂါကြောင့်သေဆုံးမှုဆိုပြီးတော့မြန်မာပြည်မှာ2014ခုနှစ်ကတွေ့ရှိထားတာရှိတယ်။ဆိုတော့အဲဒီ17ရာခိုင်နှုန်းဆိုတဲ့ပမာဏမများဘူး။များတယ်ပေါ့နော်။များတဲ့အခါမှာဆရာတို့ကကဲစောစီးစွာတွေးရှိရင်ရောကုသပျောက်ကင်းနိုင်လို့လားဆိုတဲ့အဖြေဖြစ်လာတာပေါ့เนาะအဲ့တော့ဆရာတို့ဒီလေးလာမှုတွေရတဲ့ကင်ဆာတော်တော်များများရဲ့เนาะအဲ90ရာခိုင်နှုန်းကစောစောစီးစီးတွေးမယ်ဆိုကုသမယ်ဆိုရင်ပျောက်ကင်းနိုင်နေတယ်ဆိုတော့တချို့တွေကဒီ message လေးကိုမသိတဲ့အခါကျတော့ကင်ဆာယောဂါတွေးမှကိုကြောက်နေကြတာအဲ့တော့ဆရာတို့ကတွေးမှမကြောက်ပါနဲ့နောက်ကြမှတွေးမှကြောက်ပါစောစောစီးတွေးမှမကြောက်ပါနဲ့စောစီးတွေးလို့ကုရင်ပျောက်ကင်းနိုင်ပါတယ်ဆိုတဲ့ message ကိုပြောပါတယ်
ကင်ဆာယောဂါကိုဂရုပြုပြီးမိမိကိုယ်ကိုဂရုတစိုက်စောင့်ကြပ်ကြည့်ရှုခြင်းဟာကင်ဆာယောဂါကိုစောစောစီးစီးပေါ်ထုတ်တဲ့နေရာမှာအထောက်အကူဖြစ်စေမှာပါခန္ဓာကိုယ်မှာတင်းငယ်တဲ့ပြောင်းလဲလေးတွေဖြစ်ပေါ်လာပြီဆိုရင်ကင်ဆာယောဂါကြောင့်ဖြစ်နိုင်တဲ့ဆိုတာကိုထည့်သွင်းစဉ်းစားကြဖို့လိုတယ်လို့ဒေါက်တာဦးမောအောင်ကျော်နိုင်ကပြောပါတယ
်ဆရာတို့ရဲ့မော်ဒယ်လေးတစ်ခုရှိပါတယ်ရှောင်းနင်းစီကင်ဆာဖောင်ဒေးရှင်းเนาะအဲ့တော့ကင်ဆာကိုဂရုပြုပါမိမိကိုယ်ကိုယူဆိုင်ပါเนาะအဲ့တော့ခန္ဓာကိုယ်မှာပြောင်းလဲမှုတစ်စုံတစ်ခုဖြစ်ပြီးဆိုတာနဲ့ဒါဒီအသက်သူသဖြင့်တော့အသက်အရွယ်ညစ်ကြီးလာတဲ့လူတွေမှာပေါ့ကင်ဆာယောဂါကြောင့်ဖြစ်တာများလားပေါ့။ဒါမျိုးလေးကိုကောင်းထဲမှာဝင်စီခြင်းနဲ့ပေါ့။နောက်ဥပမာဝန်းထဲမှာသွားပြီးသွေးပါတယ်။စီးထဲမှာပြီးသွားပြီးသွေးပါတယ်။တနေရာမှာလုံးခုကြိတ်လေးတွေဖြစ်တယ်။အမျိုးသမီးတွေသွေးဆုံးပြီးမှသွေးပြန်ဆင်းတယ်။ဖြူဆင်းတာကြာနေပြီเนาะ။ချောင်းဆိုးရေးဒါကြာနေပြီ။เนาะဒီနာလေးကတော်တော်နဲ့မကျက်ဘူး။เนาะဒါစသည်အပြင်ဒီလိုချက်ကလေးဖြစ်နေရင်အတွင်းကံဒီကင်ဆာယောဂါကြောင့်များဒီလိုများဖြစ်နေတာလား။ငါတော့ဆရာဝန်သွားပြပြီးစနစ်တကျစစ်ဆေးကုသမှုခံယူသင့်တယ်ဆိုတော့ ဒီလိုမျိုးအသိပညာလေးတွေဆရာတို့ကပေးချင်တာပေါ့နော်အဲ့တော့တွေးမှမကြောက်နဲ့တွေးလို့ကူရင်60ရာခိုင်နှုန်းပျောက်တယ်ဆိုတာဒါကြီးဆရာတို့တွေးရှိချက်တွေရပြောတာဖြစ်ပါတယ်
ဖွံ့ဖြိုးတိုးတက်နေတဲ့အနောက်နိုင်ငံတွေမှာလည်းကင်ဆာရောဂါရဲ့ကုသဆေးကြီးမြင့်မှုတွေကြောင့်ဂျိုတင်ကာဝယ်ရေးနဲ့ဆော်ဆော်စီစီဖော်ထုတ်ကုသရေးတို့ကိုလေးနက်ထားပြီးဆောင်ရွက်လာကြပါတယ်မြန်မာပြည်သူတွေအနေနဲ့လည်းကင်ဆာရောဂါကာဝယ်ရေးကိုပေါ့ပေါ့ဆက်ဆက်သဘောမထားပဲဂရုစိုက်ဆောင်ရွက်ကြဖို့လိုတယ်လို့ပြောပါတယ်
ပစံတနိုင်တဲ့နောက်နိုင်ငံတွေမှာတော့ကင်ဆာအတွက်အကုန်ကြမ်းမှုစိတ်တွေကမြင့်မားလာတဲ့အခါမှာသူတို့ဒီအခုနောက်ပိုင်းမှာဖယ်ဟိုအာရုံစူးစိုက်လာတဲ့ဆိုလို့ညဆရာတို့နော်မဖွံ့ဖြိုးဆဲနိုင်ငံဖွံ့ဖြိုးဆဲနိုင်ငံတွေမှာလိုပဲကင်ဆာကာကွယ်ရေးနဲ့ကင်ဆာကုသရေးကိုအာရုံစိုက်ပြီးလုပ်လာတယ်တော့တက်တန်းရှည်နေမှာပဲနိုင်ငံတော်တနိုင်ငံလုံးနေနဲ့ဒီကင်ဆာရဲ့ကုသဆေးအကုန်ကြမ်းစိတ်ကိုပါရှော့ချနိုင်တဲ့အခါမှာဆရာတို့ကကုသရာကိုထက်ကိုကာကွယ်ရေးဘိုင်းကိုပို့ပြီးဥဆိုင်လာတယ်เนาะဒါကြောင့်မလို့ဆရာတို့ကလည်းကင်ဆာယောဂါကာကွယ်လို့ရလားကင်ဆာယောဂါတရားရခိုင်နှုန်းကာကွယ်လို့မရပါဘူးသို့တော့30ရာခိုင်နှုန်းကနေ50ရာခိုင်နှုန်းလို့ကိုတော့ဆရာတို့ကစားသောက်နေထိုင်ကျန်းမာအောင်ပြုပြင်နေထိုင်မယ်ဆိုရင်အဲ့လောက်ကိုကာကွယ်နိုင်တယ်တဲ့ဒါကြောင့်ဆရာတို့ကကာကွယ်နိုင်တဲ့ယောဂါတွေကိုဒီလိုနေထိုင်စားသောက်ခြင်းအပြင်ကာကွယ်ကြပါပေါ့เนาะအော်ကာကွယ်လို့မရတဲ့ကင်ဆာအုပ်စုဆိုရင်တော့ဆရာတို့ကစောစီးစွာတွေးရှိရင်းနဲ့เนาะပျောက်ကေးအောင်ကုသဖို့အတွက်ကိုလမ်းကြောင်းကိုရှာပါဆိုတဲ့အသိပညာလေးတွေကိုဖြန့်ဝေပေးနေတာဖြစ်ပါတယ်
စောစောစီစီဖော်ထုတ်ကုသမှုခံယူနိုင်ခဲ့မယ်ဆိုရင်ပျောက်ခွင့်အောင်ကုသနိုင်ဖို့ရာခိုင်နှုန်းများလာကြအောင်ကင်ဆာယောဂါကိုခရီးပြုရင်မိမိကိုယ်ကိုခရီးဆိုင်စောင့်ကြည့်ကြည့်ရှုသင့်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးဦးကျော်စံသာရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်တင်ဆက်ပါမယ်ဒီတစ်ပတ်ဆွေးနွေးခန်းမှာတော့လက်ရှိရခိုင်ပြည်နယ်အခြေအနေအရရဟာကြာစင်းဆိုးရွားနေပြီးလူလူအကြမ်းမာလည်းပြင်းထန်ပြီး radical ဆန်တဲ့သဘောထားတွေရှိလာနေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်တူဖြစ်တဲ့ဦးဦးလှစောကသုံးသပ်ပါတယ်သူတို့ပါတီအနေနဲ့ကတော့ဒီမိုကရေစီကျင့်စဉ်နဲ့အညီညှိနှိုင်းဆွေးနွေးမှုကတဆင့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမူအတိုင်းကိုဆက်လက်ရည်တည်သွားမယ်လို့ပြောပါတယ်အသေးစိတ်ကိုဦးဦးလှစောနဲ့ဦးကျော်စံသာတို့ဆွေးနွေးသုံးသပ်ထားပါတယ
်ရခိုင်ပြည်နယ်ရဲ့အခြေအနေဟာအမတန်စိတ်ပျောက်ဖို့လည်းကောင်းတယ်ဝမ်းနည်းဖို့လည်းကောင်းတဲ့အခြေအနေဖြစ်နေတယ်စိုးရင်စရာလည်းကောင်းတယ်ဘာလို့ဆိုအခုအကုန်လုံးတည့်ရတိုင်းဒီလက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာနိုင်ငံတကာရဲ့ PR တွေကအရင်ပြင်းထန်နေတယ်အထူးသဖြင့်ရခိုင်ဒေသကိုပုံပုံပြင်းထန်နေတယ်ရင်ထနေတယ်ဒီဘက်ကအချင်းချောက်မှုတွေနိုင်ငံတကာအသောက်အိမ်မှာကုလသမဂ္ဂမှာ R2B ကိစ္စတော့ဘာတော့ပေါ့လေအဲ့တော့ဒီအစိုးရဘက်ကလည်း two of you ဟာနဲ့သူတော့ခုခံဖို့လုံတော့ပေါ့ဒါပေမဲ့ထိရောက်မှုတိုးတက်မှုတွေမမြင်ဘူးအဲ့တော့ဘာရှိမှဘာဖြစ်လာမလဲဆိုတာကိုကျွန်တော်တို့ကြိုတင်မခံမနိုင်ဘူးအဲ့ဒီအချိန်မှာကျွန်တော်တို့လွတ်တော်ထဲမှာလည်းပြောပါတယ်ဒီတမတော်ရဲ့အစိုးရရဲ့နိုင်ငံရေးပါတီတွေရဲ့ဒီခိုင်ကအင်အားစုတွေအကုန်လုံးတညီတမျိုးတဲနဲ့ဒီဟာကိုစဉ့်ဉန်းခံပြီးရင်ဆိုင်ရမယ်ဆိုတဲ့ဘာမျိုးကျွန်တော်ပြောပါတယ်ဒီခိုင်မှာလည်းဒီလိုပဲဖြစ်တဲ့ဒါပေမဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့အခါမှာနံပါတ်1အချက်ကတော့ဒီခိုင်တွေရဲ့အခန့်ငန့်တဟာပျောက်နေတယ်ဒီခိုင်တွေရဲ့ပဝင်ပူပေါင်းမှုကိုလမ်းဖွဲ့မထားဘူးအဲ့ဒီနောက်ဒီခိုင်တွေရဲ့အာဘော်ဒီခိုင်ပြည်သူတွေရဲ့အသံဟာပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားထဲမှာညက်တဲ့ပုံစံမျိုးဖြစ်နေတယ်အဒီအတချက်ပေါ်လေနောက်တစ်ချက်ကတော့ပြည်နယ်အစိုးရနဲ့ပြည်နယ်လွှတ်တော်ကြားထဲမှာရှိတဲ့ဖို့တိုင်းမှုဟာလည်းတော်တော်လေးပြင်းထန်ပါတယ်ပြင်းထန်တယ်ဆိုတာကိုဘိုးကပဲမသိလို့လားတော့မသိဘူးအဲ့ဒါဟာတော့ဒါကောင်းတဲ့လက္ခဏာမဟုတ်ဘူးနောက်ကျွန်တော်တို့ဒီဝန်ကြီးတစ်ပါးကိုဖြုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီဝန်ကြီးဟာတော့ဘလို့မှလက္ခဏာစရာအကြောင်းရှိပါဘူးကျွန်တော်လူရည်ကန်လေးအမတန်ညာဖြစ်နေမောက်ပါတယ်အဲ့တော့သူ့ပေါ်မှာသူ့အမားပေါ်မှာလွတ်တော်ကလှုပ်လိုက်တဲ့ခါမှလည်းရခိုင်ပြည်နယ်ဆိုတာတိတ်ကျင်တဲ့ပုံတော့မရဘူး။အော်မြောက်ဦးကိစ္စဖြစ်လာတဲ့အခါမှလည်းတရားဟာဘလို့ပဲဖြစ်ဖြစ်ဒီမိုကရေစီလူ့ဖွဲ့စည်းတစ်ခုကိုတည်ဆောက်နေတဲ့ခါမှဘလို့မှလက်ခံနိုင်စရာခြေတဲ့ဖြစ်ရတစ်ခုပဲ။အဲ့တော့အဲ့ဒီဖြစ်ရပေါ်မှာကိုတို့ရဲ့ဒီစီမံခန့်ခွဲမှုရန်ဖြစ်နေတာကိုမခံဘဲနဲ့ငါတို့လှုပ်တာမှန်တယ်ဆိုတဲ့အပေါင်းမျိုးလှုပ်သွားတဲ့ခါကျတော့ဒီဘက်ကလွတ်တော်ကလည်းပြန်တုံ့ပြန်တာပေါ့လေ။ဘာလို့ဆိုလွတ်တော်တန်းမှလည်းမြောက်ကရှိတယ်အမတ်တွေရှိတယ်နောက်ရခိုင်ပြည်သူတွေဆက်ရခါကြတော့လွတ်တော်ဘက်ကလည်းတော်တော်လေးခံစားရတယ်အစိုးရဘက်ကတော့သိခံစားပါဖို့မပေါ်ဘူးဒါလုံယုံလုံစင်မဲ့ဖြစ်ရဖြစ်စင်မဲ့ထင်တယ်သူလွတ်တော်လမ်းကြောင်းကသူစူးစားတဲ့ခါမှကြတော့လေပေါ်တိုက်မျိုးတွေတခါဖြစ်ပြန်ရောနောက်ပူဆိုးတာကကျွန်တော်တို့မြောက်ဦးဟာဘယ်လိုခေါ်မလဲဗျာဟိုစိတ်တန်ရာရနေမြို့တမြို့လို့ဖြစ်သွားရင်ကြောက်စိတ်တွေလည်းရှိတယ်နော်ဟိုဒေါသထွက်တာကြီးနာကြီးတာတွေနော်အကုန်လုံးခရမတခုလို့ခံစားနေရတယ်အဲ့မျိုးကိုခိုင်ပြည်နယ်ဝန်ကြီးတစ်ပါးလာပြီးတော့ ပြည်နယ်ရန်ပုံငွေကနေပြီးဖွံ့ဖြိုးရေးအတွက်လုပ်တဲ့ project ဒီတန်တာတွေကိစ္စမှာတကယ်ကိုမိုက်မိုက်ရိုင်းရိုင်းကိုကြားတဲ့လုပ်ရမျိုးတွေနဲ့သူထင်းရဆိုင်ပြီးလုပ်တော့တယ်အဲ့တော့ဒီခိုင်းပြည်နယ်ဆိုတာဒီမိုကရေစီကိုလည်းမသိဘူးအမျိုးသားပြန်လည်တင်းမြောက်ဆိုတာလည်းမသိဘူးအဲ့ဒီဘူးသီးတော်မောင်တော်နေပြီမှာအရှုံးရှာအာဏာနဲ့ပတ်သက်ပြီးတော့တိုက်ပြီးဘလို့အခက်ခဲချင်းနေဆိုတော့လေကက်ဘိနက်ကသိဖို့မရဘူးအဲ့တော့တော်တော်စိတ်ပြတ်ဖို့ကောင်းတယ်အဲ့တော့ကျွန်တော်တို့ကဘလို့လုံးမယ်ကျွန်တော်အာဏာလည်းမရှိဘူးပါဝါလည်းရှိတာမဟုတ်ဘူး check and balance ကိုလည်းသူတို့တန်ဖိုးမထားဘူးအဲ့တော့ဟိုးအပေါ်ကတက်ဆိုင်ရလူကြီးတွေကလည်းကိုကျွန်တော်တို့မိန်းကလေးမှာတော့ရှော့နေတာပဲရှော့မွေးနေတာပဲဒါပေမဲ့လက်တွေ့ရခိုင်ပြဿနာမှာအဲ့လိုချစ်ချစ်ခင်ခင်နဲ့ဖြစ်အောင်ပူပေါင်းဆောင်ရွက်လုပ်အောင်ဖန်တီးပေးနိုင်တဲ့အချင်းချင်းတစ်ခုကိုသူလုပ်ဝင်ပေးနိုင်ဘူ
းဟုတ်ကဲ့ဦးလာဆိုပြောတဲ့အထက်မှာအချက်လက်တွေအများကြီးပဲကျွန်တော်တစ်ချက်ချင်းပြန်ပြီးတော့နည်းနည်းမေးချင်ပါတယ်ပထမဆုံးတစ်ချက်ကပထမပြည်နယ်ဝန်ကြီးတစ်ပါးကိုပြည်နယ်လွှတ်တော်ကဖြုတ်လိုက်တယ်အဲ့လိုဖြုတ်နိုင်တဲ့အာဏာတော့စီစီတာပေါ့ဆိုတော့အခုချက်စားပျက်စီးပြီးတော့လက်ခံနိုင်စရာမရှိဘူးဆိုတော့အပြုမှုကိုလုပ်နေတယ်ဆိုတော့ဝန်ကြီးအဲ့ဒီဝန်ကြီးကိစ္စကလွှတ်တော်မှာအဲ့လိုအရေးယူထုတ်ပယ်လို့မရဘူးလားခင်ဗျာ
လွှတ်တော်ဘက်ကလည်းချင်းချိန်နေဝင်ရပါတယ်ဘာလို့ဆိုတဲ့ခါကျတော့စီမံခန့်ခွဲမှုညံဖြင်းတယ်နော်အာဂရီတိုက်စားမှုကော်မရှင်ကကင်တွေလို့ရတဲ့ဟာတွေကပေါ်ပေါ်ထင်းထင်းဖြစ်နေဒါကိုပြည်နယ်မှာတာဝန်ရှိတဲ့ဝန်ကြီးချုပ်ကသိရမယ်အပေါ်ကသိရမယ်ပါတီစည်းကမ်းထိန်းသိမ်းရေးကော်မတီကသိရမယ်အရေးယူမှုတွေလောရမယ်အဲ့တော့ကျွန်တော်တို့ကတခါလုပ်ပြီးပြီဆိုရင်နောက်တခါလုပ်ပြန်ရင်လည်းလွတ်တော်ဟာလူများစုနဲ့ဘူကြရဲเนาะပြည်နယ်အစိုးရကိုတဘာလုပ်တယ်ညာလုပ်တယ်ဆိုပြီးဟိုကရင်တခါကလည်းဥညံဝင်တော့ပြောပါတယ်เนาะအဲ့လိုဆိုပြဿနာပူဆိုးသွားလိမ့်မယ်တကယ်တော့တော်တဲ့သူလက်ရှိပါတယ်เนาะနမဲဆိုးမထွက်တဲ့ဒေါက်တာချမ်းသာတို့လူမျိုးတွေလည်းရှိပါတယ်เนาะအဲ့တော့ကျွန်တော်တို့ကတော့ဘယ်ပါတီလို့မဟုတ်ပါဘူးတကယ်စီမံခန့်ခွဲမှုကောင်းတဲ့သူကိုလုပ်ပါနောက်တော့ကဒီဒီခိုင်ပြည်နယ်ဘူးတော်မောင်တော်ရေးခင်းကိုလုပ်တဲ့ခါမှာလေဒီကက်ဘိနက်ကိုယ်တိုင်ကတက်တက်ကြွကြွနဲ့လူထုနဲ့အတန်ကိုနားထောင်ပြီးတော့ကျွန်တော်တို့ပါတီစစ်ဆန်တဲ့ဆိုရယ်မရှိဘူးနဲ့ဒါဟာတမျိုးသားလုံးနဲ့ပတ်သက်တဲ့ပြည်ထောင်စုတစ်ခုလုံးနဲ့ပြည်သက်တဲ့ပြဿနာပဲဆိုတာကိုရင်းနှီးမှာဟိုတကယ်ကွန်မစ်မန့်ရှိနေဖို့လိုတယ်ဒါပေမဲ့အခုမဖြစ်ဘူး
နောက်တစ်ခုကျွန်တော်မေ့ချင်တာကအဲ့ပြည်နယ်အုပ်ချုပ်ရေးနောက်ဘ ਹੁ အစိုးရဘိုင်းကအာဏာချုပ်တွေကိုပြောပြီးတော့အဲ့နိုင်ငံရေးပါတီတွေဘက်ကအာဏာချုပ်ကမရှိဘူးလားခင်ဗျာအဲ့ဒါကိုဘာပြောစရာရှိလဲ
နိုင်ငံရေးပါတီတွေဘက်ကတော့ညံ strong ဖြစ်တာမျိုးတော့မရှိဘူး။ဒါပေမဲ့ကျွန်တော်သတိထားမိတာတစ်ခုရှိတယ်။ရခိုင်ပြည်မှာရှိတဲ့လူထုဟာနည်းနည်းပို့ပြီးတော့ radical ဆန်လာသလားလို့ဟိုပထမ၅နှစ်ပေါ်လေဦးသိန်းစင်အစိုးရလက်ထက်တော့ဦးလှမောင်တင်တို့ဗိုလ်ချုပ်မမောင်အောင်တို့လက်ထက်တုန်းကတော့နည်းနည်းဒီလောက် radical မဆန်ဘူး။ radical မဆန်ဘူးသူတို့လည်းနည်းနည်းလူထုနဲ့လည်း flexible ဖြစ်တယ်လူထုကိုလည်းပေါင်းတတ်တယ်တင်းတတ်တယ်ဂိုင်းတွေတတ်တယ်နော်အခုဟာကနည်းနည်းလူထုနဲ့ကင်းကွာသလိုဖြစ်တယ်လူထုပေါ်မှာလုပ်တဲ့ policy တွေမှားလာတယ်ဒီခုနကပြောလူထုနဲ့တဟဇာတာမဖြစ်ဘူးခါကြတော့လူတွေဟာပိုးပြီးတော့ radical ဆန်လာတယ်ဒီအစိုးရတွေကိုအကောင်းမမြင်ဘူးလွတ်တော်တွေကိုလည်းအကောင်းမမြင်ဘူးနောက်ဒီလိုမျိုးဥပဒနာတွေဖြစ်တဲ့ခါမှာပိုးဆိုးသွားတယ်နော်နောက်တစ်ခါဒီဘက်လည်းပြည်တွင်းဆက်ဘက်ကလည်းပြည်တွင်းဆက်ရဲ့အရေးအယောင်တွေကလည်းရခိုင်ပြည်ကိုလာဟနေတယ်ဆိုတော့လူတွေဟာဒီ democratic transition ပေါ်မှာအယုံကြည်နေလာသလိုဖြစ်တယ်ဒါကောင်းတဲ့လက္ခဏာမဟုတ်ဘူးအဲ့ဒါကိုပြည်နယ်အစိုးရလည်းတည်တင်တယ်နော်ဘ ഹു အစိုးရလည်းတည်တင်တယ်ဒီခိုင်မှာ liberalize လုပ်ပြီးဖို့လိုတယ
်အဲ့တော့ဒီခိုင်ပြည်သူလူထုအများစုကတော့ ANP ကိုအများကြီးထောက်ခံကြတယ် ANP ပါတီအနေနဲ့ရောဒီလိုတိတ် radical ဖြစ်လာတာကိုပြန်ပြီးတော့အချင်း short ပြေဖို့ထိမ့်ပြေဖို့ကြိုးပမ်းတဲ့အထောက်အမှုတွေရောရှိသွားသလား
ကျွန်တော်တို့မူအားဖြင့်တော့ဒါ radical ဖြစ်တယ်ဆိုတာကျွန်တော်တို့မကြိုက်ဘူးမကောင်းဆိုတော့ဒီဒါမဲ့လူထုက radical ဖြစ်နေအလန် radical ဖြစ်လာတဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုလက်တလုံးဝင်လုပ်လို့တော့မရဘူးကျွန်တော်တို့။ဒါဆိုဒါ radical ကို tempo short ဖို့တဲ့ဆိုရင်ဘ ഹു အစိုးရအတွင်းနဲ့ဘ ഹു အစိုးရနဲ့တော့ပြည်နယ်အစိုးရနဲ့တော့လူထုကို liberalize လုပ်ပေးရမယ်။နည်းနည်းဟိုကျွန်တော်တို့စီးပွားရေးလွတ်လပ်မှုတွေတခြားလွတ်လပ်မှုတွေเนาะကျွန်တော်တို့ဖွဲ့စည်းပုံဆိုင်ရာလွတ်လပ်မှုတွေနဲ့ဒီသားတွေကို liberalize လုပ်ပေးရမယ်။အဲ့ဒီ liberalize ပေးဖို့ဆိုရင်ကျွန်တော်တို့ဟာ democracy ကိုလည်းမခံစားဘူး၊တရားစတာလည်းမခံစားဘူး။ငါတို့ဖိနေတဲ့ငါတို့ရှာနေတဲ့ဒီလွတ်တော်ဟာမတိတ်ပဲမရှိဘူးဒီမိုကရေစီဟာတိတ်ပဲမရှိဘူးလို့သိမြင်လာလိမ့်မယ်ဒီဖက်မှာလည်းဒီဘက်ကဒီ terrorist တွေဝင်လာတဲ့ဒါဘင်္ဂလီတွေကလည်းအဲ့လို movement ဖန်တဲ့သဘောထားတွေနဲ့အမျိုးမျိုးပြည်ထောင်စုကို pressure ပေးနေတဲ့အချိန်မှာပြည်သူတွေရားထဲမှာအဲ့ radical ဆန်လာတယ်ဆိုတာတိုက်ပြည်တွေဘလို့မှမကောင်းဘူ
းအဲ့ဒါကိုညှိနှိုင်းဖို့အတွက်ရခိုင်ပြည်သူလူထုအပေါ်မှာဩဇာလွှမ်းမိုးနိုင်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့ဒီအနာပိုင်းအစိုးရတွေနဲ့လည်းပဲနည်းနည်းပြောဆိုဆက်သွယ်နိုင်တဲ့ဆွေးနွေးညှိနှိုင်းနိုင်တဲ့အခြေအနေမျိုးလုံးဝမရှိဘူးလားအဲ့လို
မရှိဘူးမရှိဘူးကျွန်တော်တို့ဒီမှာဒီ NCA လက်မှတ်ထိုးတဲ့မှာကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပြောတဲ့ main hall တော်ကောင်းပါတယ်ဘလို့မှကိုအငင်းပေါ်စရာမရှိအောင်တကယ်သိခံစားမှုကလည်းတည်တည်ငြိမ်ငြိမ်နဲ့သွားမယ်လမ်းကြောင်းတွေကိုအခက်အခဲတွေကိုတခါတည်းသူပြင်ကြဒါမှမဟုတ်အဲ့ဒီ main hall တွေကိုကျွန်တော်ထင်တယ်အဲ့ဒီမိန်ကုန်းတွေကိုရခိုင်ပြည်နယ်ကဲမင်းတွေကနားဟောလေလားဖတ်မှတ်ဖတ်ရလားနော်နိုင်ငံတော်ခေါင်းဆောင်ကိုရိုးရဲ့ပါတီခေါင်းဆောင်တွေကပြီးထားတဲ့လက်ညှိုးချက်မိန်ခေါင်းတွေကိုအောက်ခြေမှာအကောင့်ထဲပေါ်ဖို့အတွက်ကဘလူးစီမံချက်တွေရှိတယ်လေအဲ့ဒါပြဿနာပဲအဲ့တော့အပေါ်ကလူကြီးတွေကတော့လက်ညှိုးနိုင်ငံရေးလက်ငှိုးချက်တွေပြီးတယ်အောက်ကလူတွေကတော့ဘာမှမလုပ်ဘူးအဲ့တော့ပြောရင်သူတို့ပြောဘူးဒီတော့မောင်းတော့မှလည်းမိလောင်နေလောင်ဒီဘက်ကခိုးလို့ကောင်းတယ်ဆိုပြီးတော့ဟိုဘက်ရောမှမိလောင်ရင်ဒီဘက်ရောခိုးလို့ကောင်းတယ်ဆိုတဲ့အိုင်ဒီယာမျိုးနဲ့အဲ့ဝင်ကြီးပြက်လို့နေကြရဲဆိုတော့တော်တော်ဒုက္ခရောက်တာဗောအတိုင်းပြည်ဘလို့လို့ငြိမ်းရတော့မလဲ
အဲ့လှုပ်ပြည်နယ်လှုပ်တော်မှာရောဘဟုတွတော်ရီမှာရောဒီခိုင်ပြည်နယ်ကနိုင်ငံရေးသမားတွေကိုယ်စားလှယ်တွေအနေနဲ့အပြုသဘောနဲ့ရောတင်ပြသလားအဲ့ဟာကိုတင်ပြတာရောသူတို့လက်မခံဘူးလား
အဲ့အခုကြည့်တော့ကျွန်တော်တို့ဘက်ကတော့ဟိုလှုပ်တော်ထဲမှာတော့လောလောဆယ်ဒီ policy ရပိုင်းနဲ့ကျွန်တော်ဆွေးနွေးတာတော့မရှိပါဘူးကျွန်တော်တို့ development issue ပေါ်လေဒေတာဆိုင်ရာဖွံ့ဖြိုးရေးအတွက်ကျွန်တော်တို့တင်ပြတာတွေပြောတာဆိုတာရှိပါတယ်။နောက်ဒီပူးတိရောင်မောင်တော်ကဒီအစိုးရရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရတခုတင်ထားတာရှိပါတယ်။နော်ပူးတိရောင်ကိုယ်စားလှယ်ကအဲ့ဒါကိုတော့ဆွေးနွေးတဲ့အခါမှာဒီဘက်ကဒီကျွန်တော်တို့ဘက်တော်ကိုယ်စားလှယ်တွေပေါ့လေကျွန်တော်တက်မတော်သားကိုယ်စားလှယ်တွေကတော့ဒီအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ ਨੇ သူသဘောတူရပါတယ်။သူတို့ကတော့အကုန်လုံးချင်မှုနားလည်နိုင်ဆုံးရှိတယ်။ NLD ဘက်ကလူတွေကတော့လေလေနားလေဟိုအားနေတယ်သူတို့ကောင်းအခြေရေမြေပြင်ရှင်တွေကိုမသိဘူးเนาะဖြစ်စဉ်ကိုမသိဘူးနောက်ခံသမိုင်းကြောင်းတွေမသိတဲ့ကြောင်သူတို့စန်တာဆွဲနဲ့ထပြီးဆွေးနွေးကြတာလည်းရှိတယ်အခုတော့နည်းနည်းပါးပါးနားလေလာပြီလို့တော့ယူဆပါတယ်အဲ့တော့ဒီလာမယ့်နှစ်ရက်မှာတော့စောင့်ကြည့်ရမယ်အဲ့ဒီအဆိုပေါ်မှာဘယ်လိုတုံ့ပြန်ကြမလဲဆိုတာ
နောက်တစ်ခုမေးချင်တာကရခိုင်ပြည်နယ်မှာအင်အားအကောင်းဆုံးနိုင်ငံရေးပါတီဖြစ်တဲ့ ANP မှာခေါင်းဆောင်မှုအပြောင်းလဲဖြစ်နေတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူးအဲ့တော့ခေါင်းဆောင်မှုအပြောင်းလဲဖြစ်လာရင်မူဝါဒသဘောထားမှာရောလည်းအပြောင်းလဲတွေဖြစ်လာနိုင်ပါသလား
ကျွန်တော်တို့ပါတီမှာတော့ကျွန်တော်တို့ချထားတဲ့မူရှိတယ်ပေါ့နော်အရင်တော့ကတော့ကျွန်တော်တို့ DED ဆိုတာကျွန်တော်တို့ပါတီ RNDP စထားတဲ့ development ရဲ့ equality ရဲ့ democracy ရဲ့ပေါ့လေအဲ့မဲ့နောက်ပိုင်းကျွန်တော်2010လောက်ပွင့်လင်းလာတဲ့အခါမှာကျွန်တော် federalism ကပဲမပြေနိုင်ငံရေးပြဿနာဖြစ်ပြီးတွင်းစစ်ရစေးရေး federal နိုင်ငံတည်ဆောက်ရေးဆိုတာမူချလာပါတယ်ကျွန်တော် DED ရဲ့ကျွန်တော် plusF federalism ပေါ့ဒါကျွန်တော်တို့ပါတီရဲ့မူပါပဲအဲ့ဒီပါတီရဲ့မူပေါ်မှာပဲကျွန်တော်အပြောင်းလဲတော့ရှိနိုင်မှာတော့မထင်ဘူးဒီဘနီးနဲ့ဗမာပြည်ရဲ့နိုင်ငံလမ်းကြောင်းဟာပြည်တွင်းစစ်ရစေးရေးဒီမိုကရက်တစ်ကာချာနိုင်ငံသွေးဆုံဆွေးနွေးပြီးတော့ကျွန်တော်ဖက်ဒရယ်နိုင်ငံစစ်ကိုဘယ်လိုထောင်မလဲဖက်ဒရယ်နိုင်ငံစစ်ထောင်မဆိုရင်ကျွန်တော်ဖွဲ့စည်းပုံပြောင်းရမယ်ဖွဲ့စည်းပုံကိုတဖြည်းဖြည်းကျွန်တော် process တစ်ခုနဲ့ကျွန်တော်ပြောင်းမယ်ဆိုတော့အဲ့ဒါပါပဲ
ကျောဆန္ဒဆွေးနွေးတင်ဆက်တဲ့မြမမျက်မှောက်ရေးရာကိုနားဆင်ကြရတာပါခင်ဗျာလာမယ့်စနေည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအသိပေးချင်ပါတယ
်ဒေါ်ရရှင်များရှင်မြမနိုင်ငံမှာငြိမ်းချမ်းစီလို့လူသိများတဲ့စွေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကြစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုတင်ပြဖို့ထပ်မံဖြည့်ဆွတ်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွတ်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါရရှင်။
စနေည VOA တိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကိုရန်နံရဲ့တပတ်တွင်းအားကစားကဏ္ဍကိုနှားဆင်နေပါပြီ
ကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ Roger Federer ကတော့အသက်36နှစ်အရွယ်မှာကမ္ဘာအဆင့်တစ်နေရာကိုရောက်လာပြီးတော့ကမ္ဘာနံပါတ်1ထဲထဲမှာအသက်အကြီးဆုံးတင်းနစ်ကစားသမားဖြစ်တဲ့စံချိန်တင်လိုက်ပါတယ် Scotland အသင်းကတော့ Alex McLeish ကိုနီးပြအဖြစ်နဲ့ဒုတိယချိန်ခန့်လိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2018ပျောင်ချန်းဆောင်းသည့်အိုလံပစ်ပြိုင်ပွဲမှာတော့နော်ဝေးနဲ့ဂျာမနီနိုင်ငံတွေကပြိုင်ပွဲကိုဦးဆောင်နေပါတယ်ဒီလိုတပတ်အတွင်းအားစားသတင်းတွေကိုထည့်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာဆွစ်ဇာလန်နိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမား Roger Federer ကတော့စံချိန်အသစ်တစ်ခုကိုထပ်တင်လိုက်ပြန်ပါပြီအသက်36နှစ်အရွယ်မှာကမ္ဘာနံပါတ်1နေရာကိုတကြော့ပြန်ရောက်လာပြီးတော့အသက်ကြီးပေမဲ့မပြတ်စည်သေးဘူးဆိုတာကိုဖျက်သလိုက်ပါတယ်။ဒါကြောင့် Federer ဟာအသက်ကြီးဆုံးကမ္ဘာနံပါတ်1ကစားသမားအဖြစ်နဲ့စံချိန်အသစ်ထပ်တင်လိုက်တာပါ။အသက်36နှစ်အရွယ်မှာအခုလိုအသက်ကြီးဆုံးကမ္ဘာအဆင့်1ကစားသမားဖြစ်လာတာဟာသူ့ရဲ့အိမ်မက်တွေအမှန်တကယ်လက်တွေ့ဖြစ်လာတာဖြစ်တယ်ဆိုပြီးတော့ Federer ကတော့ပြောပါတယ
်။ What an amazing run it's been and the journey it's been for me throughout
ကစားလာခဲ့တဲ့တန်တဲ့ချက်မယုံနိုင်တော့ပါဘူး။ခုလိုကမ္ဘာအဆင့်တစ်နေရာကိုပြန်ပြီးရလိုက်တာကျွန်တော်တို့တကယ်ကိုမဖော်ပြနိုင်တော့ပါပဲ။အားလုံးကိုကျေးဇူးတင်ပါတယ်။အသက်တွေကြီးလာတဲ့အခါတစ်ခါတလေငါနှစ်ဆလို့ရမယ်လို့စိတ်ထဲဖြစ်မိတယ်။ဒါကြောင့်ကျွန်တော်ကစားခဲ့တဲ့တစ်ချောင်းမှာခုလိုကမ္ဘာအဆင့်တစ်ဖြစ်ဖို့ဆိုတာရည်ကြီးဆုံးပါ။အထူးသဖြင့်အသက်36နှစ်ကျော်38နှစ်တည်းမှာကမ္ဘာအဆင့်တစ်နေရာကိုပြန်ရလိုက်တာကကျွန်တော်အိမ်မက်တွေတကယ်ဖြစ်လာတာ။ကျွန်တော်အနေနဲ့တော့မယုံနိုင်တော့ပါပဲ။
ဖက်ဒရာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့တဲ့ Rotterdam Open Final မှာလဲဘူလ်ဂေးရီးယားက Grigor Dimitrov ကို 6-6 နဲ့နှစ်ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့ပါတယ်။ဒါ့အပြင်သူဟာပြီးခဲ့တဲ့ Australian Open ပြိုင်ပွဲကိုလည်းဘူဆွဲပြီးတော့အမျိုးသားတွေထဲမှာ Grand Slam Supla ကိုအကြိမ်20မြောက်စခုနိုင်ခဲ့တဲ့တဦးရီသောကစားသမားလည်းဖြစ်ပါတယ်ခင်ဗျာ။ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2018ပြိုင်ချန်းဆောင်းသည့်အိုလံပစ်ပြိုင်ပွဲကတော့အခုဆိုရင်ပြီးဆုံးဖို့၄ရက်ပဲကျန်ပါတော့တယ်။ဒင်လာနေကကစားခဲ့တဲ့ပွဲစဉ်တွေမှာတော့ ski jumping ပြိုင်ပွဲမှာနော်ဝေးအမျိုးသားအသင်းကရွှေစိတ်ရယူနိုင်ခဲ့သလိုအမျိုးသမီးတဦးချင်းမှာလည်းနော်ဝေးက Maren Lundby ကရွှေစိတ်ရခဲ့ပါတယ်။ဒါပြင်နော်ဝေးက Herbert Lorentzen ကလည်းအမျိုးသားမီတာ500အမြန် ski skate ပြိုင်ပွဲမှာရွှေစိတ်ရသွားခဲ့ပါတယ်။ရေကဲပြင် hockey ပြိုင်ပွဲဘက်မှာတော့အမျိုးသမီးဘက်မှာAmerican နဲ့ Canada အသင်းတို့ final တက်သွားကြပါတယ်။ semi-final မှာ American က Finland ကို 5-6 မရှိနဲ့နိုင်ရခဲ့သလို Canada ကလည်း Russia နိုင်ငံက Olympic အားကစားသမားတွေနဲ့ဖွဲ့ထားတဲ့အသင်းကို 5-6 မရှိနဲ့နိုင်ရခဲ့ပါတယ်။ဒါကြောင့်အမျိုးသမီးရေကဲပြင် hockey final မှာတော့ American နဲ့ Canada တို့တွေ့ကြမှာဖြစ်ပြီး final ကိုတော့မနေ့ဖြန်ခြားသပရီးနေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။အမျိုးသား National League ပြိုင်ပွဲမှာတော့ Austria နိုင်ငံက Marcel Hirscher ကအမျိုးသား Super G နဲ့ Giant Slalom နင်းလျှောစီးပြိုင်ပွဲတွေနဲ့နှမျိုးပေါင်း Alpine နင်းလျှောစီးပြိုင်ပွဲတွေမှာစုစုပေါင်းရှူစိတ်3ခုရထားပါတယ်။အမျိုးသမီးနင်းလျှောစီးပြိုင်ပွဲမှာတော့ American ကနံပါတ်ကြီး Michaela Schifrin ကရွှေစိတ်ရခဲ့ပါတယ်။ဒါဟာဆိုရင် 2014 Sochi Olympic နင်းလျှောစီးရွှေစိတ်ဆုခုခဲ့တဲ့ Schifrin အတွက်ဒုတိယမြောက် Olympic ရွှေစိတ်ဆုတဲ့ဖြစ်ပါတယ်ခင်ဗျာ။ဒီကတလန်လာနေကထီချင်းမဘီစီတလောက်အနေထားမှာတော့နော်ဝေးနိုင်ငံကစုစိတ်အများဆုံးနဲ့ဥဆောင်နေပြီးတော့အိမ်နောက်မှာတော့ဂျာမနီကဒုတိယနေရာကနေကတ်လိုက်နေပါတယ်။အိမ်နောက်တော့ကနေဒါနဲ့နယ်သာလန်တို့ကတတိယနဲ့ဒုတိယနေရာတွေမှာရှိပြီးအမေရိကန်ကနံပါတ်5နေရာမှာရှိနေပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့အင်္ဂလန်မှာဒီတစ်ပတ် FA Plus ရှုံးထွက်ပြင်ဆင်မှအဆင့်ပွဲစဉ်တွေကိုကစားခဲ့ကြပြီးတော့ Man U က Huddersfield ကို 2-0 ရှိ၊ Chelsea က Hull City ကို 4-0 ရှိ၊ Leicester က Sheffield United ကို 2-0 ရှိ၊ Brighton က Coventry ကို 3-0 ၊ Southampton က West Brom ကို 2-0 နဲ့နိုင်ပြီးတော့ Spurs နဲ့ Rochdale တို့ 2-0 တည်ကြပြီးတော့ Sheffield Wednesday နဲ့ Swansea တို့ 2-0 ရှိတည်ကြပါတယ်။ဒါကြောင့် Quarter Final မှာတော့ Man U နဲ့ Brighton, Leicester နဲ့ Chelsea, Wigan နဲ့ Southampton တို့တွေ့ကြမှာဖြစ်ပြီးTottenham နဲ့ Rochdale တို့နိုင်တဲ့သူက Swansea နဲ့ Sheffield Wednesday နိုင်တဲ့သူနဲ့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ Scotland အသင်းကတော့နီးပြဟောင်း Alex McLeish ကိုနီးပြဖြစ်တဲ့ဒုတိယအကြိမ်ပြန်ပြီးတော့ခန့်လိုက်ပါတယ် McLeish ကတော့သူ့အနေနဲ့ Scotland အသင်းကိုနိုင်ငံကပြိုင်ပွဲတွေမှာခြေစစ်ပွဲအောင်ဖို့မျှော်လင့်ထားတယ်လို့စနေနေ့ကသူ့ကိုနီးပြဖြစ်ခန့်လိုက်ကြောင်းကြေညာခဲ့တဲ့အခမ်းအနားမှာပြောကြားခဲ့ပါတယ်
Listen I'm absolutely ecstatic to be back
as the national coach
Scotland လက်ရွေးစင်တင်းကိုနီးပြအဖြစ်ပြန်ပြီးတော့လွတ်ခွင့်ရတဲ့အတွက်ကျေနပ်မိပါတယ်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ Euro 2020မှာခြေစစ်ပွဲအောင်မှုဖြစ်ပါတယ်ခြေစစ်ပွဲအောင်မှုအတွက်အစွမ်းကုန်လုပ်သွားမှာပါကျွန်တော်အနေနဲ့လည်းအတွေ့အကြုံအများကြီးရထားတာကြောင့် Scotland အသင်းအတွက်အကောင်းဆုံးစွမ်းဆောင်ပေးနိုင်လိမ့်မယ်လို့ယုံကြည်ပါတယ
် Alex McLeish အတွက်တော့ဒါဟာ Scotland နီးပြအဖြစ်နဲ့ဒုတိယအကြိမ်တာဝန်ပေးခံရတာဖြစ်ပါတယ်သူက Euro 2008ခြေစစ်ပွဲတုန်းကလည်း Scotland အသင်းကိုနီးပြလုပ်ခဲ့တာပါ Scotland အသင်းနောက်ဆုံးအကြိမ်နိုင်ငံတကာပွဲကိုခြေစစ်ပွဲအောင်ခဲ့တာကတော့1998ကမ္ဘာဖလားတုန်းကဖြစ်တာကြောင့်အခုဆိုရင်နိုင်ငံတကာပြိုင်ပွဲတွေနဲ့ဝေးနေခဲ့တာဟာပြင်ပေါင်း20ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြခဲ့တဲ့တပတ်တွင်းအားကစားကန်တာကိုနားဆင်ခဲ့ရတာပဲဖြစ်ပါရခင်ဗျာ VO ရနေထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VO ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရခင်ဗျာမနေ့ပြန်မနေ့မှထုတ်လွှင့်မဲ့အစီအစဉ်ဒီမှာတော့ဒီဥကြဒနာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍကိုပြန်လည်နားဆင်ရဖို့ရှိပါတယ်။တခါကြာသာပရိနေမှာဆိုရင်ကျမ်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။တောက်ကြနေ့မှာတော့အမျိုးသမီးကဏ္ဍ၊သုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ။
နစရာဇုခင်မှာဩဇာအကြီးမားဆုံးဘာသာရေးခေါင်းဆောင်တူဦးဖြစ်ထင်ရှားသူအမေရိကန်အေးဝင်ဂေလိခရီးယန်တရားဟောဆရာဘီလီခရီးယန်မှာဒီကနေ့ပဲကွယ်လွန်သွားပါတယ်။အသက်69နှစ်အရွယ်မှာကွယ်လွန်သွားတဲ့ခရီးယန်ဟာကမ္ဘာပေါ်ကနိုင်ငံပေါင်း185နိုင်ငံကလူပေါင်း300000ကျော်ကိုတရားဟောကြားခဲ့သူလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆုလိုက်ပြုံးလက်ပစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူတွေ၊ကျောင်းသားတွေ၊မိဘတွေ၊ဆရာတွေနဲ့သမ္မတဒေါ်နယ်ထရန့်ဒီနေ့တွေ့ဆုံပြီးခန်းစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများတည်ချေစင်နိုင်တဲ့လက်နက်ဖြင့်တနက်တွေမှာပြောင်းလဲတက်စင်နိုင်တဲ့ကိရိယာတွေကိုတားမြစ်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာဇဝင်ကိုပုံမှန်တင်းတင်းကြပ်ကြပ်စစ်ဆေးဖို့လည်းသမ္မတကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ American သမ္မတ Mike Pence ဒီလစမိုက်မှာတော့မြောက်ကိုရီးယားဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကအစီအစဉ်ကိုအချင်းကပ်ပြီးမှဖျက်ခဲ့တဲ့ကြောင်း American ဆိုရတာဝန်ရှိသူတွေကပြောဆိုကြပါတယ်။တောင်ကိုရီးယားနိုင်ငံပျုံချန်မြို့ကဆောရီအိုလံပစ်အားကစားပွဲဖွင့်ပွဲအခမ်းအနားကျင်းပပြီးနောက်တစ်ရက်ဖေဖော်ဝါရီလ10ရက်နေ့မှာပဲတောင်ကိုရီးယားမှာရောက်နေတဲ့ American သမ္မတဟာဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြောက်ကိုရီးယားအားကစားပွဲကိုဦးဆောင်လာသူမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်ရဲ့ညီမကင်ယိုဂျွန်သမ္မတကင်ယုံနန်းတို့နဲ့တွေ့ဆုံမှုစီစဉ်ထားခဲ့တာပါ။ရခိုင်ပြည်နယ်ကတကြောပြန်ပရိပခတ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံး ICC ကအရေးယူနိုင်အောင်ဗြိတိန်ဆွေရကဥဆောင်ချိုးဖောက်မှုပရိရှတ်လွတ်တော်အမတ်တရာရောကတောင်းဆိုလိုက်ပါတယ်။မြန်မာတပ်မတော်ကာဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကို ICC မှာစစ်ဆေးဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကဆုံးဖြတ်နိုင်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကိုစီယုံမှုတိုက်တွန်းထားတဲ့စာဆောင်ကိုဗြိတိန်နိုင်ငံရေးပါတီပေါင်းစုံကလွတ်တော်အမတ်102ယောက်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြတာပါ။ဖေရှားလွတ်တော်အမတ်ရဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတန်တမာရေးအရာဥဆောင်ချိုးဖောက်ခဲ့တဲ့အတွက်ကုလသမဂ္ဂလူညွန်ရေးကောင်စီကကြေညာချက်ထုတ်ပြန်နိုင်တဲ့အထိရလဒ်တီထွက်ပေါ်ခဲ့သလိုပရိရှားစတာလင်ပေါင်59သန်းအကူအညီတွေပေးအပ်ခဲ့တဲ့ပေါ်ကျူစကြောင်းပြောရမယ်လဲလွန်ကျိုးရေးကောင်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လေးလို့ရှုထားတဲ့အတွက်မလုံလောက်ဘူးဆိုပြီးပြောဆိုထားပါဗျာ
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအနေဒီညအတွက်အစီအစဉ်ထုတ်လုပ်ရည်မှုကမတ်တင်ကီထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 ထိလိုင်းနိုမီတာ1925 32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်တော်ရရှင်နေအားလုံးဘေးပရာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.